Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ6ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းနိုမီတာ3240 49ရိုးကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတအိုဘားမားဟာ Hillary Clinton အတွက် message စီအောင်ပေးခဲ့ပါတယ်ကိုပိုင်အီးမေးလ်အသုံးပြုခဲ့တဲ့အတွက် Hillary Clinton ကိုရာဇဝမှုနဲ့တရားစွဲဆိုစရာအကြောင်းမမြင်ဘူးလို့ FBI ကပြောကြားလိုက်ပါတယ်။ထိုင်းမြန်မာကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲကိုဒီကနေ့အနေပြည်တော်မှာစတင်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာဘာသာရေးအရလူနည်းစုတွေပေါ်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ရအောင်အစိုးရအနေနဲ့ကာကွယ်တားဆီးပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
။ Failure to investigate and prosecute such crimes would send a worrying messageThat attacks against religious minorities.
UNHCR ပြောခွင့်ရပုဂ္ဂိုလ်ကပြောကြားသွားတာပါဒီကြောင်းသတင်းနဲ့အတူရခိုင်ပြည်နယ်ကမိုးလေဝသပြင်းထန်နေတဲ့ဒီရေကြီးရေလျှံအခြေအနေတွေကိုတင်ပြသွားမှာဖြစ်သလိုထိုင်းနိုင်ငံမြန်မာရွှေပြောင်းအလို့သမားတွေဒေါန်ဆန်းစုကြည်တွားရောက်လဲပတ်ပြီးနောက်ပိုင်းဘလို့အခြေအနေတွေရင်ဆိုင်နေရသလဲဆိုတဲ့အကြောင်းနေနဲ့တခါနိုင်ငံတကာသတင်းတပုတ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန်းအင်ဂျင်နိုင်တို့ကတင်ပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူရာထူးကအနားယူသွားပြီးတဲ့အခါသူချမှတ်ခဲ့တဲ့ policy တွေဆက်လက်အကောင့်ထဲပေါ်နိုင်ရေးစ조사လုပ်ဆောင်တဲ့အနေနဲ့ Hillary Clinton သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်တချိန်ကပြိုင်ဘက်ဖြစ်ခဲ့သူ Hillary Clinton နဲ့အတူပူးတွဲပြီးအင်္ဂါနေ့က message စီယုံခဲ့ပါတယ်သမ္မတအိုဘားမားဟာ Democrat Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ကိုထောက်ခံအားပေးတဲ့အနေနဲ့ North Carolina ပြည်နယ် Charlotte မြို့မှာပြုလုပ်တဲ့ message စီယုံပွဲအတွင်း Hillary Clinton သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့ကူညီလှုပ်ဆောင်ပေးလိုကြောင်းတက်ရောက်လာတဲ့ပရိသတ်ကြီးကိုပြောကြားခဲ့ပါတယ် Hillary Clinton ဟာညာရီထက်မြက်သူသမ္မတဖြစ်ဖို့အရေးချင်းပြည်မီသူအလုတ်ကြိုးစားသူစိတ်ဓာတ်ခိုင်မာပြသပြီးမေတ္တာကရုဏာကြီးမားတဲ့ခေါင်းဆောင်တဦးဖြစ်တဲ့အပြင်တိုင်းပြည်လုံခြုံမှုရှိအောင်နဲ့အလုတ်သမားလူတန်းစားတွေကိုကူညီပေးမဲ့သူဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားနဲ့ဆန်တန်ဘိုးတွေမြင့်တက်လာအောင်လှုပ်ဆောင်ပေးမဲ့သူဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်အစိုးရထဲမှာကာလရှည်ကြာစွာတာဝန်ထမ်းဆောင်ခဲ့သူတူဖြစ်တဲ့အတွက်အမျိုးသားတွေရောအမျိုးသမီးတွေကြားမှာပါHillary Clinton လောက်သမ္မတဖြစ်နိုင်ခြေရှိတဲ့သူမရှိဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်သမ္မတအိုဘားမားဟာ Democrat Party အတွင်းလူကြိုက်များတဲ့သူတူဖြစ်တာကြောင့် Democrat Party ရဲ့သမ္မတလောင်းဖြစ်လာမဲ့သူအတွက်သမ္မတအိုဘားမားရဲ့ထောက်ခံမှုဟာအရေးပါပါတယ
် American မှာ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့တေချာတယ်လို့ဖြစ်နေတဲ့ Hillary Clinton ဟာနိုင်ငံခြားရေးတာဝန်ယူထားစဉ်အလုပ် email တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email server နဲ့အသုံးပြုခဲ့တာနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲဆိုစရာမလိုဘူးလို့ပြည်ထောင်စုစုံစမ်းရေးဘျူရို FBI ကပြောကြားလိုက်ပါတယ်။ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်
။ In looking back at our investigationsinto the mishandling or removal of classified information we cannot find a case that would support
တိတန်ပြောတဲ့ဒရင်ချက်လက်တွေကိုဖျောက်ဖျက်မှုဒါမှမဟုတ်ထိမ့်သိမ့်တိမ့်သိမ့်မကင်တွယ်မှုပေါ်ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုပြန်ကြည့်ရင်ဒီအချက်တွေကိုရာဇဝတ်မှုနဲ့စွဲချက်တင်မှုအထောက်အကူပြုတယ်ဆိုတာမျိုးကျွန်တော်တို့မတွေ့ရှိခဲ့ပါဘူး
2009ခုနှစ်ကနေ2013ခုနှစ်အထိနိုင်ငံသားရေးတာဝန်ယူခဲ့တဲ့ Hillary Clinton ဟာနယူးယောက်မြို့ကသူမရဲ့နေအိမ်မှာတက်ထားတဲ့ကိုရေးသုံး email server ကိုအသုံးပြုပြီးထိတ်တန့်လျှို့ဝှက် email တွေကိုအပြန်အလှန်ပို့ခဲ့တဲ့အတွက် Mrs. Clinton ရောနိုင်ငံသားရေးဌာနကသူ့ရဲ့လက်အောက်ကတာဝန်ရှိသူတွေပါအင်မတန်ကိုမှသတိလက်လွတ်ဖြစ်တတ်လွန်းတယ်လို့လည်း FBI ညွှန်ကြားရေးမှူးကအပြစ်တင်ခဲ့ပါတယ်သတင်းပတ်ပေါင်းများစွာကြားတဲ့စုံစမ်းစစ်ဆေးမှုတွေအတွင်း Hillary Clinton ရဲ့ email ပေါင်းထောင်နဲ့ချီကိုအသေးစိတ်စစ်ဆေးခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးဟောင်းဟာ American ဥပဒေတွေကိုချိုးဖောက်လိုစိမ့်နဲ့လုတ်ခဲ့တာမဟုတ်ဘူးဆိုတာတွေ့ရှိခဲ့တဲ့အတွက်ဥပဒေကြောင့်ရတရားစွဲဆိုစရာမလိုဘူးလို့ Mr. Comey ကပြောကြားခဲ့ပါတယ်။အခုလိုသူ့ပေါ်ဥပဒေကြောင်းကနေအရေးယူစရာမလိုဘူးလို့ FBI ကဆုံးဖြတ်လိုက်တဲ့အတွက်သမ္မတလောင်းဖြစ်ရေးကြိုးပမ်းနေတဲ့ Hillary Clinton အတွက်နိုင်ငံရေးအရာရောတရားရေးအရာပါအခက်အခဲကြီးကိုကျော်လွှားနိုင်လိုက်တာဖြစ်ပါရဲ့ရှင်
Sorry, အာရေဗျနိုင်ငံအတွင်းကမြို့တွေမှာအသေးခံဘုံးခွဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်လူ၄ဦးသေဆုံးပြီးမဒီနာမြို့မှာ၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့လို့ရတဲ့အတွက်ကမ္ဘာတဝန်းကအစိုးရတွေနဲ့အဖွဲ့အစည်းတွေကဖြစ်တင်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။ဒီနေ့လာနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီအသေးခံဘုံးခွဲတိုက်ခိုက်မှုတွေအမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာပြစ်တင်ရှုံချလိုက်ပြီးဂျက်ဒါကတ်တစ်နဲ့မက်ဒီနာမြို့တို့မှာဖြစ်သွားခဲ့တဲ့အဲ့ဒီအသေးခံဘုံးခွဲတိုက်ခိုက်မှုတွေကြောင့်အသေဆုံးသွားကြသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုတွေထံဝန်ထဲကြောင်ထုတ်ဖော်ပြောကြားလိုက်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံခြားမှုဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းတနင်္လာနေ့ကဆော်ဒီအာရေဗျနိုင်ငံမှာဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုပြစ်တင်ရှုံချကြောင်ပြောကြားလိုက်ပြီးသေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုဝန်ထဲထံဝန်ထဲကြောင်ထုတ်ဖော်ပြောဆိုလိုက်သလိုအများဆုံးပြန်လည်ထူထောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဆုတောင်းလိုက်တယ်လို့ပြောပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလည်းအစွန်းရောက်တဲ့ရဲ့ဥပဒေချိုးဖောက်တဲ့ရန်လိုတဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်ကမ္ဘာလုံးဆိုင်ရာအကြမ်းဖက်သမားတွေကိုမဆုံမယုတ်ထိတ်တဲရင်ဆိုင်ဖြည့်ရှင်းသွားရေးအခြေခံမူပေါင်းကိုဆက်လက်ထောက်ခံကြောင်းမလူသူတွေအပေါ်တမျိုးလူသူတွေအပေါ်တမျိုးဆန်နှမျိုးထားမှုကကင်းလွတ်ပြီးအကြမ်းဖက်မှုအဆုံးသတ်ရေးအတွက်နိုင်ငံတကာကပူးပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်တိုးမြင့်လှုပ်ဆောင်မှုအတွက်လည်းတောင်းဆိုလိုက်ပါတယ်
။အီရတ်နိုင်ငံမှာတနင်္ဂနွေနေ့ကဒီနှစ်အတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဘုံးဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပြည်ထောင်ဝင်ကြီးနှုတ်ထွက်စာတင်လိုက်ပါတယ်။ဝင်ကြီးမိုဟာမက်ဂါဟဘန်ရဲ့နှုတ်ထွက်စာကိုဝင်ကြီးချုပ်Haider El Abadi ကစဉ်းစားနေပြီးဝင်ကြီးမိုဟာမက်ဂါဟာဘန်ကတော့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုဒုတိယပြည်ထောင်ဝင်ကြီးလက်ကိုလွှဲပေးထားခဲ့ပါတယ်။လူပေါင်း180ထက်မနည်းတေဆုံးခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်ခံရမှုကြောင့်ဝင်ကြီးချုပ်အပေါ်လဲပြည်သူတွေကတိတ်ကိုစိတ်ဆိုးဒေါသထွက်နေကြပါတယ်။ဘက်ဒက်မြို့တော်ကနေကာရာဒါရက်ကွက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြီးမှာပျောက်ဆုံးနေစေသူတွေကိုအပြက်စီးပုံတွေကြားမှာရှာဖွေရေးတွေဆက်ပြီးတော့လုပ်နေပါတယ်မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လကုန်ကန်နည်းချိန်မှာဒီလိုဘုံးဖောက်ခွဲတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနဲ့ထက်နိုင်ငံကြားပူးတွဲကုံတွယ်မှုကော်မရှင် GTC နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တို့အရနိုင်ငံကုံတွယ်ရေးပမာဏကိုမနစ်ကအမေရိကန်ဒေါ်လာ 9.84 ဘီလီယံရှိခဲ့ရာကအခုနှစ်မှာဒေါ်လာ 10 ဘီလီယံနဲ့လာမယ့်နှစ်မှာဒေါ်လာ 12 ဘီလီယံအထိတိုးမြင့်လှုပ်ဆောင်သွားကြဖို့ရည်မှန်းထားကြောင်းထိုင်းအစိုးရအရာရှိတွေကပြောပါတယ်။နိုင်ငံအကြားကကုံတွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့တခြားပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံကုသန်းရောင်းဝယ်ရေးဝန်ကြီးအပီရာဒီတန်ထရာပွန်ကပြောကြောင်းထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်ပူပေါင်းဆောင်ရွက်ရေးတိုးမြင့်မဲ့အဆိုပြုချက်တွေကိုမြန်မာနိုင်ငံနေပြည်တော်မှာ9ကြိမ်မြောက်အဖြစ်ဒီကနေ့ဇူလိုင်လ6ရက်နေ့မှာစတင်မဲ့နေ့ရက်ကြာပူတွဲကုံတွယ်မှုကော်မရှင် CEO ဝက်မှာတင်ပြသွားမယ်လို့ဆိုပါတယ်ဒီ CEO ဝက်မှာထိုင်းကိုယ်စားလှယ်အဖွဲ့ကိုကုံတွယ်ရေးဝန်ကြီးအပီရာဒီကဥဆောင်မှာဖြစ်ပြီး CEO ဝက်ကိုမြန်မာစီးပွားကူတန်းဝန်ကြီးကဥဆောင်ကျင်းပသွားမှာဖြစ်ပါတယ်။နိုင်ငံခြားကကုံတွယ်ရေးဆိုင်ရာရည်မှန်းချက်တွေကိုတော့နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့တွေ့ဆုံစဉ်ချမှတ်ခဲ့ကြတာလို့ဆိုပါတယ်။ပူတဲကုံတွယ်မှုကော်မရှင် CEO ဝက်အတွင်းမဲဆောက်မြဝတီနေဆက်ကုံတွယ်ရေးကိစ္စအပါအဝင်ကုံတွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းဖို့အတွက် CLMVT ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ကပௌဒ်ရကစီးပွားရေးကောင်စီကဥဆောင်တဲ့ကော်မတီဖွဲ့စည်းရေးကိစ္စကိုဆွေးနွေးကြမယ်လို့ဆိုပါတယ
်။တရုတ်နိုင်ငံမှာလူမှုကွန်ရက်တွေပေါ်ကသတင်းတွေကိုသတင်းစစ်မြစ်တွေအဖြစ်သုံးနေတာကိုတားမြစ်တယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။သတင်းထောက်တွေအနေနဲ့လူမှုကွန်ရက်တွေပေါ်ကသတင်းတွေကိုမဖော်ပြခင်မှာမှန်မှန်မှန်အတည်ပြုရမယ်လို့အင်တာနက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်အစ်တွေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကသတင်း website ကြီးတွေအပါအဝင်သတင်း website တွေကိုသတင်းတွေလှုပ်ကြံဖော်ပြရဲဆိုပြီးတရုတ်နိုင်ငံ internet ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ကအရေးယူခဲ့တယ်လို့အစိုးရပိုင်စင်ဟွာသတင်းမှာဖော်ပြပါရဲသတင်းလွတ်လပ်မှုမရှိတဲ့တရုတ်နိုင်ငံမှာလူမှုကွန်ရက်တွေဟာသတင်းသမားတွေအတွက်သတင်းသဲလွန်စရနိုင်တဲ့အဓိကနေရာတွေဖြစ်ပါရဲရှင်
အီတလီအစားအစာတစ်ခုဖြစ်တဲ့ပါစတာခေါက်ဆွဲကြက်နစ်သက်သူတွေအတွက်သတင်းကောင်းတစ်ပုဒ်ထွက်လာပါရဲပါစတာခေါက်ဆွဲစားတဲ့အတွက်လူကိုမဝစေပဲအဝလွန်ယောဂဖြစ်မှာကိုပါရော့ကြစေတယ်လို့အီတလီနိုင်ငံကသုတေသီတွေပြုလုပ်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနာမည်ကြီးမီဂါမီလီယန်ထီဆုကြီးရဲ့စုချင်းငွေပမာဏတဖြည်းဖြည်းကြီးမားလာနေတာဟာဒေတာစံတော်ချိန်အင်္ဂါနေ့ညမှာထွက်မဲ့စုငွေဟာအမေရိကန်ဒေါ်လာ454သန်းအထိမယုံနိုင်လောက်အောင်ရရှိခဲ့ပါတယ်။ဒါဟာအမေရိကန်သမိုင်းမှာခုနှစ်ကြိမ်မြောက်အကြီးမားဆုံးထီငွေပမာဏဖြစ်နိုင်ခြေရှိနေတာပါ။မက်ရှလာ၈ရက်နေ့မှာနောက်ဆုံးပေါက်တဲ့သူရှိခဲ့ပြီးကတည်းက34ကြိမ်တိုင်တိုင်ထီဖွင့်ခဲ့တဲ့အထက်ပေါက်ကနန်းထွက်မလာသေးတာကြောင့်အခုလောက်ထိစုကြေးငွေများလာတာဖြစ်ပါတယ်။အမေရိကန်မှာအမြင့်ဆုံးထီစုဖြစ်ခဲ့တဲ့ 1.6 ဘီလီယံတန်ဖိုးရှိတဲ့Powerball ထီစုကိုတော့ January လကပြည်နယ်ပေါင်း3ပြည်နယ်ကထီထိုးတဲ့သူတွေပေါက်ခဲ့တာပါတကယ်လို့အင်္ဂါနေ့မှာဖွင့်မဲ့ Mega Millions ထီစုအတွက်ပေါက်မဲ့သူမရှိခဲ့ဘူးဆိုရင်နောက်ထပ်တန်း90ထီတိုးသွားမယ်လို့မျှော်လင့်ရပါတယ်ရှင် Direct from Washington The
Voice of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစောဝင်းလိုင်းနဲ့မန်းအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါအခုကဆက်လို့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာဘာသာရေးအရလူနည်းစုတွေပေါ်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပေါ်ရအောင်အစိုးရအနေနဲ့ကာကွယ်တားဆီးပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒါအပြင်လွန်ခဲ့တဲ့သတင်းပတ်ကျော်အတွင်းဖြစ်ခဲ့တဲ့မွတ်စလင်လူနည်းစုတွေပေါ်အကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုအတွက်စုံစမ်းအရေးယူဖို့လိုတယ်လို့ကုလသမဂ္ဂဆိုင်ရာမဟာမင်းရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးမှာအင်္ဂါနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်အကြောင်းစုံကိုမန်းအင်ဂျင်နိုင်ကတင်ပြပါမယ
်မြန်မာနိုင်ငံမှာရှစ်ရက်အတွင်းမွတ်စလင်လူနည်းစုအတိုင်းအဝိုင်းကိုပြစ်မှတ်ထားပြီးဆန့်ကျင်တဲ့အနေနဲ့လူအုပ်စုလိုက်အကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုဇက်တိုက်ပေါ်ပေါက်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့ထိတ်လန့်တုန်လှုပ်မိကြောင်းသတင်းစာရှင်းလင်းပွဲမှာလူခွင့်ရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ကော်ဗီလ်ကပြောသွားပါတယ
်။ We call on the authorities to investigate both these incidents as well as the responses by local authorities.
ဂျပန်တိုက်ခိုက်တဲ့ဖြစ်ရပ်နှစ်ခုစလုံးကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့နဲ့ဒေသခံအာဏာပိုင်တွေဘက်ကလည်းမြင်းမြန်းဆန်းဆန်းစစ်စစ်ဆက်ဆက်နဲ့တုံ့ပြန်ဆောင်ရွက်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်။ဒီလိုလူအုပ်စုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေတိုင်းပြည်အတွင်းနောက်ထပ်ရန်လိုမှုတွေအမုန်းပွားမှုတွေဖြစ်စေနိုင်ပါတယ်။ဘာသာရေးစန့်ကျင်မုန်းတီးတဲ့ဖြစ်ရပ်တွေနောက်ထပ်မပေါ်အောင်လူအပ်တဲ့ဆောင်ရွက်မှုတွေကိုအများဆုံးလုပ်ဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်
။ထိခဲ့တဲ့တောက်ကြာနေကအကြမ်းဖက်လူအုပ်စုကနေကချင်ပြည်နယ်ဖားခတ်မြို့နယ်မှာရှိတဲ့ဗလီကျောင်းကိုမိရှို့ဖျက်ဆီးခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရကဇူလိုင်လ၁ရက်နေ့ကသတင်းထုတ်ပြန်ရမှာဒေသခံရဲအာဏာပိုင်တွေကအကြမ်းဖက်လူအုပ်ကိုတားဆီးဖို့ကြိုးစားတော့လဲအောင်မြင်မှုမရခဲ့ဘူးလို့ဖော်ပြထားပါတယ်။ဒီမတိုင်ခင်သတင်းဖက်စောပိုင်းဇူလ23ရက်နေ့ကလည်းပဲခူးတိုင်းတရဲသမိန်ကျေးရွာမှာအကြမ်းဖက်လူအုပ်စုကနေဗလီအဆောက်အုံအတွင်းပိုင်းတချို့ကိုတိုက်ခိုက်ဖျက်ဆီးခဲ့တဲ့အပြင်အခြားသူတွေရဲ့ပိုင်ဆိုင်မှုအဆောက်အုံနဲ့ပစ္စည်းတွေကိုဖျက်ဆီးပစ်ခဲ့ကြတာပါ။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းတိုင်ကြားမဲ့သူမရှိတဲ့အတွက်ကျူးလွန်သူတွေကိုအရေးယူအပြစ်ပေးခြင်းမရှိခဲ့ဘူးလို့ပဲခူးတိုင်းဒေသရဲမှူးကြီးမျိုးမင်းထိုက်ကသတင်းတောက်တွေကိုဇွန်လ28ရက်နေ့ကပြောကြားခဲ့ပါတယ်။ဒါကြောင့်ဖားကတ်မှာအခင်းဖြစ်တဲ့အချိန်ရဲတပ်ဖွဲ့ရှိနေပါရဲ့နဲ့အကြမ်းဖက်လူအုပ်ကိုတားဆီးဟန်တားနိုင်ခြင်းမရှိခဲ့တာတရဲသမိန်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာလည်းရာဇဝတ်ဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကလုံးဝဆောင်ရွက်ခဲ့ခြင်းမရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလိုမဲစိုးရိမ်မကင်းဖြစ်မိကြောင်းရူပတ်ကော်ဗီလ်ကပြောပါရယ
် Failure to investigate and prosecute such crimes would send a worrying message that attacks against religious minorities will go unpunished. The government must send a clear
ဒီလိုရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပြီးအရေးယူအပြစ်ပေးဖို့ပြက်ကွက်မယ်ဆိုရင်ဘာသာရေးအရာလူနည်းစုတွေအပေါ်တိုက်ခိုက်မှုကိုအရေးမယူဆိုတဲ့စိုးရိမ်စရာအမြင်မျိုးဖြစ်သွားစေနိုင်ပါတယ်။လူတိုင်းတရားဥပဒေစိုးမိုးမှုအောက်မှာနေထိုင်ကြရတဲ့ဆိုတာမျိုးခံစားနိုင်အောင်မွတ်စလင်နဲ့အခြားဘာသာရေးအရာလူနည်းစုတွေပေါ်တိုက်ခိုက်မှုတွေရပ်တန့်ကရပ်ရမယ်ဆိုတာအစိုးရကပြက်ပြက်သားသားလှုပ်ပြဖို့လိုအပ်ပါတယ်
။ခွဲခြားဆက်ဆံမှုအမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုတွေကိုတံပြန်တားဆီးနိုင်ဖို့တတ်နိုင်သမျှအားထုတ်ဆောင်ရွက်သွားဖို့လိုတယ်လို့မကြသေးခင်ကလူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့မြန်မာနိုင်ငံကလူနည်းစုတွေရဲ့အခြေအနေနဲ့ပတ်သက်တဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်ရှင်
။မင်းငင်းနိုင်တင်ပြခဲ့တာပါ။ရခိုင်ပြည်နယ်မြို့နယ်အတော်များများမှာမိုးအဆက်မပြတ်ရွာသွန်းပြီးမြစ်ရေကြီးမှုကြောင့်ရေကြီးရေလျှံတာတွေဖြစ်ပေါ်နေပါတယ်။အထူးသဖြင့်ကြောက်တော်မြောက်ဦးမင်းပြပေါက်တော်ပုံနှကျွန်းမြို့နယ်တွေမှာလမ်းမဆက်သွယ်ရေးပြတ်တောက်နေတာကြီးလည်းရှိပါတယ်ဒီချင်းတွေပါ။ ချင်းတွင်းမြစ်တစ်လျှောက်မြေကြီးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗီဒာဦးစီးဌာနကစိုးရင်ချက်သတိပေးထားချိန်မှာပဲရခိုင်ပြည်နယ်ဒေသတချို့မှာရေလွှမ်းမိုးလာတာတွေရှိနေပြီးမင်းများမြို့မှာတော့နေအိမ်တချို့ရေမြုပ်နေပြီးတချို့လူတွေဖုံးရင်းကျောင်းမှာရွှေပြောင်းနေထိုင်နေရတယ်လို့ဒေသခံကိုမင်းမင်းကပြောပါတယ
်။ဆန်းတောက်ရှောက်သူရေမြုပ်နေရပေါ့။အဲ့ဒီကနေလောက်တာရှိတယ်လေ။ဒီနေ့တကယ်ရင်တော့ပြင်နေရပြီဆိုတော့တော်တော်ကြီးတော့ဆိုးရပါတော့မို့။ချင်းကြီးလည်းကတော့မိုးများရင်ဒီဘက်ကရေများပါ။အဲသူကဟိုအထက်မှာမိုးများလို့ရှိရင်ကြားရတဲ့ဒီလေဘုံကြီးကမှလာပြီးစုတယ်။အများကြီးကြီးတယ်လို့ခေါ်ကြရတယ်။ဖုန်းရောင်းလို့ဘာလို့ညာလို့အဲဟိုတက်ပြီးနေကြပါလို့လို့။အခုချိန်ကြီးရတော့ဒီဆိုင်တောက်ရတဲ့အထက်ကမရှိကြသေးဘူး
။မင်းများမျိုးရဲ့အထက်ဘက်ကြောက်တော်မျိုးမှာတော့ရေမကြီးသေးပေမဲ့နေဘက်ကရွာတွေမှာလေတွေအနည်းငယ်ရေမြုပ်နေတယ်လို့တချို့နေရာတွေမှာသွားရလာရအခက်အခဲရှိနေပါတယ်။လမ်းမဲ့ရပိုင်းအတွင်းမိုးပူများလာမှာကိုစိုးရိမ်နေကြကြောင်းကြောက်တော်မျိုးကဥစိန်ထွန်းကပြောပါတယ်။
မနီဘာမလို့ဒီရွာကြီးမနီနေကြီးချင်းလေးရောမြို့ကတော့မရတဲ့ဟာလောက်တော့ရှိတယ်။ဘင်းခါလို့ဆွေကြဒီရောမရှိသေးဘူး။တော့တည့်ရောက်တော့ရရုံကျော်လို့မရဘူး
။မိုးလီဝတနဲ့ဇလဗီတာဦးစီးဌာနရဲ့အင်္ဂါနေ့ည9:00နာရီသတင်းထုတ်ပြန်ချက်အရရခိုင်ကန်ယူရန်တခြားကမ်းလွန်ပင်လယ်ပြင်နဲ့မြို့ဝကျွန်းပေါ်ဒေသတွေမှာရံပန်ရံခါမိုးတက်လေပြင်းကြက်ရောက်ပြီးလိုင်းကြီးမယ်လို့ကြေညာထားပါတယ်။နောက်နှစ်ရက်အတွက်ခံမှန်းချက်အရပဲခူးတိုင်းရန်ကုန်တိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးပိုများလာနိုင်ပါတယ်ခင်ဗျာ။ဒီအကြောင်းနဲ့တစ်ဆက်တစ်ဆက်တင်ပြချင်တာကရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးကောင်းနေစေရှိပြီးရေကြီးနိုင်မဲ့အခြေအနေတွေကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသဇလဗီဒာဦးစီးဌာနကပြောပါတယ်။စကိုင်းတိုင်းထက်ပိုင်းမှာမိုးဆဲပြီးရေကြီးမဲ့အန္တရာယ်ရှိနေသေးတယ်လို့ဆိုပါတယ်။ချင်းတွင်းမြစ်တစ်လျှောက်မှာမြေရေကြီးမှုစိုးရိမ်ချက်သတိပေးထားပါတယ်။အခုလက်ရှိမှာတော့မြောက်ဦးမှာရေကြီးနေတာကြောင့်ကူညီကယ်ဆယ်ရေးတွေဆောင်ရွက်နေကြရပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မမေခါကတင်ပြမှာပါ။
ဟုတ်ကဲ့ပါနောက်ဆုံးတိုက်တာချက်ထုတ်ပြန်မှုအရချင်းတွင်းမြေရခန်းနီမြို့နဲ့ဟ ோம் လင်းမြို့တွေမှာစိုးရိမ်ရေမှတ်ကိုကျော်လွန်နေပါတယ်နောက်နေ့ရက်အတွင်းမှာနှစ်ပေခန့်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ဒါကြောင့်ချင်းတွင်းမြစ်တစ်လျှောက်နေထိုင်ကြသူတွေကိုမိုးလေဝသဦးစီးဌာနကသတိပေးချက်တွေထုတ်ပြန်ကြေညာထားပါတယ်လက်ရှိရေကြီးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသကညွှန်ကြားမှုဦးလာထွန်းကအခုလိုပြောပြပါတယ်ကျွန်တ
ော်လည်းလက်ရှိလမ်းပေးတာရှိတယ်ချင်းတွင်းမြစ်မှာအဲဒီဆိုရင်ဒါခန်းလေးနဲ့ဟုံးမင်းကိုတောင်းပြီးဆိုရင်တော့နောက်ဒီနေ့ရက်ကျဆက်လက်ပြီးပြောမယ်ဆိုရင်ဆိုရင်တော့အောင်းမင်းမော်လာကလေးဝနေတဲ့ဆက်မီအိမ်မျိုးတွေမှာဒါနောက်ဒီရက်နေ့ရက်ဆိုရင်တော့ကြောက်နိုင်မယ်ဆိုပြီးတော့ထုတ်ပြန်သွားတာရှိတယ်။ဒီခိုင်ကတော့မိုးများတယ်ဆိုတော့လေဒီကတော့ခန်းလေးကီလောက်အောင်၃-၄ရက်ဆက်တတ်ကြံနေတဲ့ဒီလိုပေါင်းပြီးဟုတ်တယ်ဆိုဒီခိုင်ကတော့ထိပ်ပြီးတော့ဆိုရင်တော့မိုးများရင်မိုးဒီသားရဲ့ခံပြင်းမှာဒီတောင်းတောင်းရင်းတောင်းကောင်းနေတာမြေပြုတ်ဘူးလို့ဟုတ်တယ်မြေပြုတ်ဘူးကြတာဒီခိုင်တပ်ကိုပြောတာနော်
မိုးရွာသွန်းမှုအခြေအနေအရပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာအနှံ့ပြား၊နေပြည်တော်၊စကိုင်းတိုင်းဒေသကြီးအထက်ပိုင်း၊တနင်္လာရီတိုင်းဒေသကြီး၊ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာနေရာကြဲကြဲမိုးထစ်ချုံရွာနိုင်ပြီးရခိုင်ပြည်နယ်မှာတော့ဒေသအလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသကထုတ်ပြန်ကြေညာထားပါတယ်။ရခိုင်ဘက်မှာမိုးရွာသွန်းမှုတွေများနေတာကြောင့်မြောင်ဦးမှာနှစ်ပေါင်း60အတွင်းစံချိန်တင်မိုးရေချိန်လက်မှရတဲ့အထိမိုးရွာသွန်းမှုတွေရှိခဲ့ပါတယ်။ဒါကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေရပါတယ်။ဒီပြင်ကြောက်တော်ဘက်မှာလည်းနှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှရတဲ့အထိမိုးရွာသွန်းမှုတွေရှိနေခဲ့ပါတယ်ဒီလိုစံချိန်တင်မိုးရေချိန်လက်မှတွေရတဲ့အထိမိုးရွာသွန်းမှုတွေရှိနေပေမဲ့ရခိုင်ပြည်နယ်ဒေသတော်တော်များများမှာကြိုတင်ပြင်ဆင်မှုပိုင်းနဲ့တတိပေးမှုပိုင်းတွေအားနည်းနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေပါတယ်နှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှရရှိထားတဲ့ကြောက်တော်ဒေသကဒေသခံဦးစိုးငိမ့်ကလက်ရှိကြိုတင်ပြင်ဆင်မှုပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
အဲ့ဒါမှလည်းနေရာလောက်ကြော်ရယ်ပေါ့ဒီမှာတည်းလောက်ကိုရလာမူကြီးနေတယ်လို့ရှိရင်ရှိနေတဲ့အချိန်အများကြီးရှိပါတယ်ဟုတ်ပါလားအများကြီးတော့ဒီနေ့ဒီပေါ့ပဲဒီကျုံးကိုရေးပြနေတဲ့ကတော့ကျွန်တော်လည်းရှိတယ်ကိုယ်ကအောက်ပိုင်းမှာညာကလေးကျွန်တော်ဒီပေါက်လေဝါအုံးကြီးတို့ပါတော့အုံးကျွန်းတို့ပါတော့ကျွန်တော်ဒီအဲ့ဒါမှရေးရဟိုမိုးကြော်တာနဲ့ဟိုဒီဘက်ကြီးပါတော့မြင်နေတယ်
်ဘုရားကြီးကကြားဝါဘုရားတင်လိုက်ရောလာတင်လိုက်ရောလာဆိုတော့လို့အဲ့လိုစိတ်ချမှတ်ရအောင်ရှိတယ်ဒီတင်ပြေစမှုမိုင်းမှာရားနေပါတယ်ဒါကတော့ကျွန်တော်တို့ရဲချုံလည်းစတာပါဒါတော့ဒီအစိုးရဘက်ကိုတို့တို့ဌာနပိုင်းနဲ့အစိုးရဘက်ကသင်တတ်တော့ရှိတယ်ဒီလူကြီးကတရားဝင်အစီအရာတို့ပါတော့မရှိသေးပါဘူးသူတင်တယ်ကျွန်တော်တို့ပါတော့သူ့မှမရှိသေးပါဘူး
လက်ရှိမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာမုတ်တုံလေအားအနည်းငယ်မှအသင့်တင်ရှိနေပါတယ်။ကြံဘင်္ဂလားပင်လယ်အော်မှာတော့မုတ်တုံလေအားကောင်းနေတာကြောင့်အခုလိုမိုးရိပ်ဇက်တိုက်ရွာသွန်းနေတာဖြစ်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ရှင်
။ရေကန်မီနဲ့မိုးလေဝသအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတော့မမေခါရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ထိုင်းနိုင်ငံကအလုပ်ရှင်တွေအနေနဲ့ရွှေပြောင်းအလုပ်သမားတွေကိုဥပဒေအတိုင်းခန့်အပ်ဖို့တိုင်းပြည်ရဲ့ဌာနကဖိအားပေးခဲ့ပြီးနောက်မဲဆောက်မြို့မှာမြန်မာအလို့သမား၃ဘုံ၃ဘုံလောက်အလုပ်ဖြုတ်ခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရှေ့ပြောင်းအလို့သမားတွေကိုဥပဒေနဲ့အညီတန်းတူအခွင့်အရေးပေးဖို့မြန်မာရဲ့မြန်မာအစိုးရရဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကထိုင်းနိုင်ငံခီးစဉ်အတွင်းတောင်းဆိုခဲ့ပြီးနောက်မှာလှုပ်အားကတန်းတူမပေးနိုင်တဲ့ကုမ္ပဏီတွေကအလို့သမားတွေကိုရှော့ချခဲ့ကြတာပါ။အခုလိုအလုတ်ကအဖြုတ်ခံရတဲ့အလုတ်သမားတွေအနေနဲ့နောက်ဆက်တွဲခန်းစား권တွေရပါမလားလို့စိုးရိမ်နေတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကတင်ပြမှာပ
ါထိုင်းနိုင်ငံမှာမြန်မာလုတ်သမားတွေကိုထိုင်းဥပဒေအတိုင်းအခွင့်အရေးပေးဖို့အတွက်မြန်မာနိုင်ငံကအကြီးအကဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကထိုင်းနိုင်ငံကိုလာခဲ့တဲ့တောင်းရတာခီးစဉ်တွင်ထိုင်းအစိုးရကိုတောင်းဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာထိုင်းပြည်ရဲ့ဌာနဘက်ကနေအလုပ်ရှင်တွေကိုဖိအားပေးမှုတွေရှိလာတာပါ။ဒီရက်ပိုင်းအတွင်းမှာပဲမဲဆောက်မြို့ကညဆောက်လုပ်သမားတွေကိုငှားရက်နဲ့ကုမ္ပဏီတွေကမြန်မာလုပ်သမား၃ဘုံ၃ဘုံလောက်ကိုရှော့ချတာတွေလုပ်ခဲ့တဲ့အတွက်ညဆောက်လုပ်သမား100ကျော်ဟာအလုပ်ဖြုတ်ပစ်တာအလုပ်ကနေရန်နာတာကိုကြုံခဲ့ရပါတယ်။ညဆောက်လုပ်သက်၈နှစ်ကျော်ရှိတဲ့လုပ်သမားတဦးကတော့လက်ရှိမှာလစာမပေးဘဲရက်ဆိုင်တာခံလိုက်ရတယ်လို့ဆိုပါတယ်
။ခိုင်းနိုင်ငံမှာဒီညဘက်လုံလုံဆောင်းတဲ့လူကအလုပ်သမားတစ်ဖွဲ့ဆိုတဲ့ညတစ်ဖွဲ့ဆိုတဲ့လုံလုံတစ်ဖွဲ့ဆိုတဲ့ပြည်အတော်လောက်ရှိတော့ပါတော့။အဲ့ပြည်အတော်ရှိတဲ့နိုင်ငံမှာကုမ္ပဏီတွေခေါ်ထားတဲ့လူတွေရှိတဲ့အဲ့စီရီယံလူတွေကတကုံမလို့အနည်းဆုံးကုံနေ၃ခုရှိတယ်ပေါ့30 40ကျော်ပြောက်တယ်အဲ့လိုမျိုးရှိတယ်တော်သူပြောင်းသွားပြီးခက်တာတော့ဒီမြန်မာရန်တွေဖယ်လိုက်တာသူတို့ဆိုင်မျိုးပဲတနည်း300ပြေးပါတော့
သူတို့လိုမျိုးလှုပ်သက်ကြနေတဲ့လှုပ်သမားတွေဟာတလကိုဝင်ငွေ4000ကျော်သာရရှိကြပါတယ်လှုပ်သက်မကြသေးတဲ့လှုပ်သမားတွေကိုတော့အလုပ်သမားနစ်နာခြင်းမပြေးဘဲထုတ်ပြခဲ့တာပါဒီအတွက်ဘာမှခံစားခွင့်မရမှာကိုစိုးရိမ်နေကြပါတယ်
အခုကျွန်တော်တို့အလုပ်လုပ်လာတာကကျွန်တော်လုပ်တတ်တာရှင်းရှင်းကိုနေထဲမှာရောက်နေပြီအခုလုံးနဲ့ပြင်နေနေခါရနားခါရတဲ့ဆိုတော့ခါကြတော့ကျွန်တော်ဒီလာစားပဲပြီမလားဘလို့ပဲခံစားခွင့်ပြီမလားဆိုတော့ကျွန်တော်ဒီ၁၀ရက်နေမှတည်ရမယ်ဒါမဲ့အခုကတခြားအလုပ်ကိုလုပ်ဖို့ဥထားလဲကျွန်တော်တို့မှမလွယ်ဘူးလေ
ရှင်းပြောင်းလို့သမား2သိန်းကျော်လောက်ရှိတဲ့မဲဆောက်မြို့မှာတော့နေဆက်ဖြစ်တာကြောင့်တရားမဝင်အလုပ်သမားတွေလည်းအများအပြားရှိနေတာပါစေယောအလုပ်ရုံနေမှာဆိုရင်အလုပ်သမားတူကိုဥပဒေပါလှုပ်အားကမျိုးပေးတာမဟုတ်ပဲတနေ့ကိုအနည်းဆုံးဘတ်ငွေ80ကနေအများဆုံး180လောက်ထိပဲလှုပ်အားကကိုပေးကြပါတယ်2016ခုနှစ်ထဲမှာတော့ဥပဒေတွေကပို့ပြီးတော့တင်းကျပ်လာတဲ့အတွက်အလုပ်ရှင်တွေဘက်ကတနေ့ကိုဘတ်ငွေ300ရကြောင်းလက်မှတ်ရေးထိုးခိုင်းတာတွေရှိလာပါတယ
်စေယောမှာကျွန်တော်ဒီလှုပ်တော့က100-120ပေါ့လက်မှတ်ကတော့300ထိုးခိုင်းတာပေါ့
ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမား3သက်ထက်မနည်းအလုပ်လုပ်ကြနေပြီးရေလုံငန်းစက်ရုံအလုပ်ရုံနေနဲ့အလုပ်အမျိုးအစား20ကျော်ကိုသာလုပ်ဖို့အတွက်ထိုင်းအစိုးရကသတ်မှတ်ထားတာပါဒါပေမဲ့အလုပ်ရှင်တွေကတော့နားလည်မှုတွေနဲ့ဈေးပေါပေါနဲ့ရတဲ့မြန်မာအလုပ်သမားတွေကိုခံထားကြပါတယ်ထိုင်းနိုင်ငံရဲ့မြို့ကြီးအတော်များများကဈေးတွေနဲ့ကုန်တိုက်ဈက်စီဆိုင်ကုမ္ပဏီစတဲ့နေရာတွေမှာအယောင်ဝန်ထမ်းအများစုဟာနိုင်ငံခြားသားအလုပ်သမားတွေကိုခန့်အပ်ထားတာပါဒီထဲမှာမြန်မာနိုင်ငံသားတွေကတော့အများစုဖြစ်ပါတယ်တကယ်တော့ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်လုပ်ခွင့်ရတဲ့အလုပ်တွေထဲမှာဒီလိုအလုပ်တွေမပါပါဘူး။ထိုင်းဆိုရကလုပ်ခွင့်မရှိတဲ့အလုပ်တွေမှာလုပ်ကင်နေတာတွေကိုတွေ့ရင်တင်းပေးကြဖို့နဲ့တွေ့ရှိရင်ပုံမှန်54ရထောင်ဒဏ်5နှစ်နဲ့ဒဏ်ငွေဘတ်2000ကနေဘတ်ငွေ3000အထိဒဏ်ဆောင်ရမှာဖြစ်ပြီးအလုပ်ခံထားတဲ့အလုပ်ရှင်လည်းအေးအေးယူခံရမှာဖြစ်တယ်ဆိုပြီးထိုင်းပြည်ရဲ့ဌာနကမကြခင်ကပဲတင်းထုတ်ပြန်ထားပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖ ဒီဝေအမေရိကန်နိုင်ငံရဲ့ဗိုဒူးနေမနက်ခင်းအစီအစဉ်လေးကိုသွားရရှင်နေနားဆင်နေရတာပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုကြားရပါမယ်။ဥရောပသမဂ္ဂ EU တွေကနေ UK နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက် Netherlands လိုအခြား EU အဖွဲ့ဝင်နိုင်ငံတွေကလည်းနှုတ်ထွက်သွားမှာကို EU အဖွဲ့ကြီးကစိုးရိမ်နေပါတယ်။ UK မှာလိုပဲ Netherlands မှာလည်းလူဝင်မှုကြီးကြပ်ရေးကိစ္စတိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့စိုးရိမ်ချက်ကြီးကြီးမားမားရှိနေတာပါ။ Rotterdam မြို့ကနေHenry Richworth သတင်းပေးပို့ထားတာကတော့ကိုဝင်းခန့်မောင်းကတင်ပြမှာပ
ါ။ Netherlands နိုင်ငံတောင်ဘက်စွန်း Maastricht မြို့မှာတွာလာရေးအတွက်အလွယ်ကူဆုံးကတော့ဆက်လီနဲ့စပိန်နေပါပဲ။ဒီမြို့ဟာခေတ်သစ် EU ဥရောပသမဂ္ဂကိုဖွဲ့စည်းခဲ့တဲ့1992ခုနှစ်သဘောတူစာချုပ်နဲ့ဆက်ဆက်နေတဲ့မြို့ပါ။လွန်ခဲ့တဲ့24နှစ်ကဒီနေရာမှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရဥရောပကိုနိုင်ငံရေးအကြဗန်နာငွေကြေးပိုင်ဆိုင်ရေးရာအကြတစုတစည်းတည်းပို့ပြီးတော့နှီးကပ်စေခဲ့တာပါ။ဒါပေမဲ့အခုချိန်မှာတော့ဒီမျိုးဟာ EU ကိုမထောက်ခံတဲ့အဓိကနေရာတစ်ခုဖြစ်လာနေပါတယ်။မကြသေးခင်ကလူလူစစ်တမ်းတွေအရ Netherlands နိုင်ငံသားတဝက်လောက်ဟာ EU ထဲကနေ Netherlands ခွဲထွက်သင့်မထွက်သင့်ဆိုတာကိုလူလူဆန္ဒခံယူပွဲနဲ့အဆုံးဖြတ်ဖို့လိုလားကြောင်းပြသနေပါတယ
်။ Designation state we should have our own borders our own courts and to make our own laws.
နိုင်ငံတစ်ခုအနေနဲ့ကိုယ်ပိုင်နယ်နိမိတ်မြင်းတွေကိုယ်ပိုင်တရားရုံးတွေနဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းခွင့်တွေရှိတင်ပါတယ်။EU ဥရောပသမဂ္ဂကဆုံးဖြတ်တာမဖြစ်သင့်ပါဘူ
းလက်တလောလူလူစစ်တမ်းတွေမှာထောက်ခံမှုအများစုရနေတဲ့လက်ရဆုံး Freedom Party အဖွဲ့ဝင်ဟောင်း Lawrence Stassen ကပြောသွားတာပါ Freedom Party ခေါင်းဆောင် Herat Felder ကတော့ဥရောပမှာ Islam ဝါဒလွှမ်းမိုးမဲ့အခြေအနေကိုလက်မခံဘူးလို့ဆိုပြီး Netherlands နိုင်ငံသားတွေအနေနဲ့ UK ပြည်သူတွေလိုပဲ EU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲပေးကြဖို့မဲဆွဲစည်းရုံးနေပါတယ်
Brexit is all about getting the sovereignty back but however
UK နှုတ်ထွက်တာကကိုပိုင်အချုပ်အခြာအာဏာကိုပြန်ယူတာပါပဲလွင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေကတော့အများကြီးရှိပါတယ
်ဆက်လက်စီးပြီးမြေကျော်အတိုင်းဆင်းသွားရင်တော့ဥရောပရဲ့အကြီးဆုံးစိတ်ကမ်း Rotterdam ကိုရောက်ပါတယ်အနောက်ဥရောပရဲ့အဓိကစီးပွားရေးလုပ်ငန်းတွေနဲ့ကဘာကြီးကိုဆက်ဆက်ပေးနေတဲ့နှစ်စဉ်ကုန်ပစ္စည်းတန်ချိန်465သန်းကိုဒီစိတ်ကမ်းမှာရောင်းဝယ်တာပါ
Much of the prosperity both in the Netherlands and in Europe as a whole that we've gained over the last decades depends on
နေနဲ့ရောဥရောပတစ်ခုလုံးအနေနဲ့ပါပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိခဲ့တဲ့ကျွဲဝချမ်းသာမှုအများစုဟာလွတ်လပ်စွာကုန်သွယ်မှုလူနဲ့ကုန်ပစ္စည်းတွေလွတ်လပ်စွာကူးသန်းသွားလာနိုင်တဲ့အပေါ်မူတည်ခဲ့ပါတယ
် EU ကနေခွဲထွက်တာကစီးပွားရေးအရကပ်ဘေးတစ်ခုဖြစ်စေတယ်လို့ Rotterdam စိတ်ကမ်းပြောခွင့်ရ Shack Popper ကအခုလိုပြောပါတယ်
With Europe we are 500 million people the largest trading zone
ဥရောပထဲမှာဆိုရင်ကျွန်တော်တို့ဟာလူရေသန်းပေါင်း900ရှိတဲ့အကြီးဆုံးကုန်သွယ်ရေးဇုန်ကြီးဖြစ်တယ်လို့ဈေးကွက်အရလည်းအကြီးဆုံးဖြစ်ပါတယ် Netherlands တခုတည်းအနေနဲ့ကတော့လူရေက16တန်းပဲရှိပါတယ
် EU ကိုထောက်ခံသူတွေကတော့ UK နှုတ်ထွက်မဲ့ကိစ္စကိုအားမကြပါဘူ
း The United Kingdom are a major trading partnerfor the Netherlands there are
UK ဟာ Netherlands ရဲ့အဓိကကုန်သွယ်ပတ်နိုင်ငံမှာတမိုင်းဆန္လာကြီးမားတဲ့ဆက်ဆံရေးတွေရှိပါတယ
်။ဒါပေမဲ့ဥရောပတဝန် EU နဲ့ပတ်သက်တဲ့စိုးရိမ်မှုတွေထဲမှာတူတာတချို့ရှိပါတယ
်။ The basic sentiment being Brussels is regulating too much. And the other
ကနေတိတ်ပြီးတော့ထိန်းချုပ်လွန်းနေဆိုတဲ့အခြေခံစဉ်းစားချက်ပါ။တစ်ဖက်မှာလည်း EU ရဲ့ဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းရှင်တွေဟာနိုင်ငံသားတွေနဲ့တိတ်ကိုအလန့်ကွာနေပြီးတော့မဆိုင်တယ်လို့ဖြစ်နေပါတယ်။
Netherlands ဥပဒေအရတော့ EU ကနေခွဲထွက်ရေးလူမှုဆန္ဒခံယူပွဲကျင်းပဖို့အခြေအနေကမလွယ်လှပါဘူး။ဒါပေမဲ့အရှင်းနဲ့မတ်လာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေတာနဲ့အတူ UK နှုတ်ထွက်မဲ့ဆုံးဖြတ်ချက်ကရက်တွေကြောင့်ဒီကိစ္စက Netherlands မှာအလေးပေးပြောဆိုလှုံ့ဆော်လာနိုင်တဲ့ကိစ္စဖြစ်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ view american တန်ရဲ့ဗိုလ်ဒုနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9999နဲ့လိုင်းလက်190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်အကြောင်းနဲ့အတူ American Indian English သင်ခန်းစာကိုတင်ဆက်မှာဖြစ်တယ်လို့ဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုယ်ပိုင်အနေနဲ့ပဲသူတို့ကအဲလုပ်ဆိုလို့ရှိရင်ကိုရဆိုင်လေးဖွင့်လိုက်မယ်ပေါ့နော်လမ်းဘေးမှာဈေးရောက်လိုက်မယ်ဆိုတော့တဖြည်းဖြည်းနဲ့အဲဈေးရောက်သူကိုများလာတာလည်းဒါကျွန်တော်တို့အလုပ်ကိုင်ဖွင့်လန်းနေနေနေပြီးရဲဆိုတဲ့ဟာကိုပြတယ်လို့ထင်တယ်
မြန်မာနိုင်ငံရဲ့အလို့အကန့်အခွင့်အလမ်းအကြောင်းဆွေးနွေးထားတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မကြာခင်နားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေတဲ့ဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်။ဦးကျော်ဇန်တာကစူးစီးတင်ဆက်ထားတာပါ
။အမေရိကန်ရဲ့လူမှောင်ခိုးအစည်းအဝေးခန်းစားအာရှတလွှားရိုက်ခတ်မှုအမျိုးမျိုးဆိုတဲ့ခေါင်းစဉ်နဲ့ဆိုင်မွန်ရာဖင်ရေးသားတဲ့ဆောင်မကို Nikki Asian Review ကထုတ်လွှင့်တင်ပြလိုပါတယ်။စင်ခန်းစားနဲ့ပတ်သက်ပြီးမြန်မာပြည်အပါအဝင်အာရှနိုင်ငံတချို့ကသူတို့ကိုအဆင့်ချောချလိုက်တဲ့အတွက်ဒေါသနဲ့တုံ့ပြန်ကြပါတယ်သူတို့နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်မှုအပါအဝင်ဆက်ဆံရေးကိုထိခိုက်နိုင်တာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကတော့ sex trafficking လို့ခေါ်တဲ့လိင်ကုန်ကူးမှုပြဿနာအများအပြားရှိနေပေမဲ့အမြင့်ဆုံးအဆင့်ကိုတိုးမြှင့်ထားတာတွေ့ရပါတယ်အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်အရင်းအချာဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာမကြာခင်ကတက်လာတဲ့သမ္မတဒူတာတေဟာသူကသူဆိုရှယ်လစ်တူလို့ဆိုပြီးအမေရိကန်ကိုဝေဖန်ရှုတ်ချပါတယ်တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုပြန်လည်သိမ်းမြအောင်လုပ်မယ်လို့ဆိုနေသူဖြစ်ပါတယ်ဒီလိုအခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့ငါတို့သာလျင်ဖိလစ်ပိန်နိုင်ငံရဲ့မိတ်ဆွေအစ်စ်ဖြစ်တယ်ဆိုတာကိုပြောချင်တဲ့သဘောလည်းဖြစ်နိုင်ပါတယ်မြန်မာနိုင်ငံမှာလည်းအာဓမ္မလူကျန်းစီခိုက်မှုတွေကလေးစစ်သားပြဿနာတွေရှိနေပါရဲ့နဲ့မနှစ်တုန်းကအဆင့်မြင့်ပေးခဲ့ပြီပါတယ်ဥပမာအစိုးရအနေနဲ့တရုတ်ရဲ့ဆွဲဆောင်မှုကြရက်ကမြန်မာနိုင်ငံကိုခွဲထုတ်နိုင်အောင်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအများစုကိုလည်းရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။အခုကြတော့မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာဒီမိုကရေစီနီးရရွေးကောက်ပွဲနိုင်ပြီးအာဏာရလာခဲ့တာဖြစ်ပါရဲ့နဲ့အစင်သွုံးကိုပြန်လည်ချော့ချလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံရေလုံခန်းဆိုရင်ကမ်ဘောဒီးယားနဲ့မြန်မာတွေကိုကျွန်လိုခိုက်နေဆိုပြီးတော့ဆွဆွဲခံနေရတာပါ။ထိုင်းမလေးရှားနယ်စပ်တောထဲမှာမောင်ခိုကူရောင်းချခံရသူတွေရဲ့ဒါဇင်နဲ့ချီရဲ့ရုပ်အလောင်းတွေကိုမနှစ်တုန်းကတွစ်စီခဲ့ရပါတယ်။ဒါပေမဲ့ဒီကိစ္စပေါ်ထွက်လာတဲ့အခါမှာမလေးရှားကိုအမေရိကန်တို့ကအစ်စ်နှစ်တိုးမြင့်သတ်မှတ်ပြီးဖြစ်နေပါတယ်။အမေရိကန်သတ်မှတ်ကြီးကတော့မလေးရှားမှာတိုးတက်မှုတွေရှိတယ်လို့ဆိုပေမဲ့တေနာဂဏိတာလို့ခေါ်တဲ့လူအခွင့်ရေးစောင့်ကြည့်မှုအဖွဲ့ကတော့မလေးရှားကိုဒီလိုအစ်စ်သုံးမှရှော့ချမထားခဲ့တာအားအသင့်ရတယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ဒီလူမောင်ကိုကူအစီရင်ခံစားထုတ်ပြန်တဲ့နေရာမှာနိုင်ငံရေးဩဇာလွှတ်မှုတစုံတရာမရှိပါဘူးလို့ညင်းဆိုထားတဲ့အကြောင်းရေးသားထားပါခင်ဗျာဆက်လက်ပြီးမြန်မာနိုင်ငံရဲ့ဂျောင်ပိတ်မိနေတဲ့မူရဆေးပြဿနာဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာမှာရေးသားထားကိုတင်ပြလိုပါတယ်တရားမဝင်မူရဆေးတိုက်ဖျက်ရေးဟာမြန်မာအစိုးရသည်ရဲ့ထိတ်တန့်ဦးစားပေးကိစ္စတရားဖြစ်တယ်လို့ဆိုထားပါတယ်ပြီးခဲ့တဲ့လကတရုတ်နေစာမှာဒေါ်လာ35သန်းတန်ဖိုးရှိတဲ့ methamphetamine ဆေးပြား22သန်းဖမ်းမိခဲ့ပါတယ်ကြလိုက်လာတော့ငါလဲဒေါ်လာ106သန်းတန်ဖိုးရှိရဲအလားတူဆေးပြား28သန်းရန်ကုန်မြို့ကစွန့်ပစ်မော်တော်ယာဉ်တစ်စီးမှဖမ်းမိခဲ့ပါတယ်ရဲကလူတော်တော်များများကိုဖမ်းဆီးစစ်ဆေးစွဲချက်တင်ခဲ့ပါတယ်ဒါပေမဲ့ဘယ်သူမှဒီပြစ်မှုတွေရဲ့ခေါင်းဆောင်တွေမဟုတ်ကြပါဘူးဒီပြစ်မှုတွေရဲ့အဓိကတရားခံတွေမဖမ်းမိသေးဘူးလို့နေပြည်တော်ရဲအရာရှိသူကဆိုပါတယ်ဘယ်သူတွေလဲဆိုတာကိုကျွန်တော်တို့သိပေမဲ့ဖမ်းရခက်နေပါတယ်သိအဆက်အနွယ်ကောင်းတဲ့စီးပွားရေးသမားတွေပါတချို့ကသဘုံတွေရဲ့အကာအကွယ်ကိုရယူထားပြီးတချို့ကအနာရှိရဲ့စစ်ဘိုလ်ချုပ်ကြီးတွေနဲ့အဆက်အသွယ်ရှိသူတွေပါလို့လည်းသူကဆိုပါတယ်။ကမ္ဘာမှာဘိန်းယူဒုတိယအများဆုံးထုတ်တဲ့မြန်မာနိုင်ငံဟာမူရဆေးတိုက်ဖျက်ရေး၅နှစ်စီမံကိန်းကို2010ခုအထိ၅နှစ်သက်တမ်းတိုးထားပြီးမဲ့ပြဿနာကကြီးထွားလာနေစေဖြစ်ပါတယ်။မူရမှန်ကူမှုကပြည်တွင်းစစ်ကြောင်ကြီးထွားလာတာပါ။အစိုးရစစ်တပ်ရောသဘုံတွေပါမူရဆေးကိုကုန်ကူကြတယ်လို့ RCSS SSA ခေါင်းဆောင်ရော့ဆာကဆိုပါတယ်။ပင်ဆိုရသဘုံတွေအတွက်ပတ်စံပဲအများစုကတော့စစ်တပ်နဲ့သူတို့ရဲ့မဟာမိတ်ပြည်သူစစ်တပ်ကိုရောက်သွားတယ်အထူးသဖြင့်စစ်တပ်ကသူတို့စစ်တပ်ရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနေတဲ့တိုင်းရင်းသားဒေသကပြည်သူစစ်တွေကိုအထောက်ပံ့ပေးနိုင်ဖို့အတွက်မူရစီအယောင်းဝယ်လုပ်ကြတယ်လို့လည်းသူကဆိုကြောင်းရေးသားထားပါတယ်ခင်ဗျာ
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကအစီအစဉ်ပို့ချမှာဖြစ်ပါတယ်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
blind alley
ဖြစ်ပါတယ်စာလုံးပေါင်းက b l i n d blind ကမမြင်ရတာမျက်စိမမြင်တာမမြင်နိုင်တာ a l l e y alley ကမြို့ထဲကတိုက်ကြိုတိုက်ကြားတိုက်နောက်ဖေးလမ်းကြီးကလေးလမ်းစုံအဆုံးမှာလမ်းပိတ်တဲ့နေရာကိုဆိုလိုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လမ်းအဆုံးရောက်လို့ရှေ့ဆက်မသွားနိုင်ပိတ်မိနေတဲ့အခြေအနေမျိုးပေါ့ကျမတို့မြမအဆူရတော့ကြောင်ပိတ်မိတဲ့သဘောပေါ့ရှင်အကျိုးရှိဖို့မမြင်တာရှေ့မှာတွတ်တဲ့မဲ့လမ်းမမြင်တာကိုတနည်းအင်္ဂလိပ်လို dead end လို့လည်းပြောလို့ရပါတယ်ဒီ blind alley ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys.The police need the help of the public to solve the crime.
ပကြသည်မီကဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်လို့ရဲကရထားတဲ့တဲလွန်စားအားလုံးကဘာကူမဆက်သတင်းလိုက်အခြေခံလို့မရနိုင်ဘူး။ကြောင်ပိတ်မိတွေနဲ့သဘောပဲ။ဒီရာဇဝတ်မှုကိုစုံစမ်းစစ်ဆေးနိုင်ဖို့ရဲကပြည်သူအကူအညီလိုနေပြီလို့အသေးပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ All the clues about the recent bombings led the police up into blind alleys.The police need the help of the public to solve the crime.
တခုခုကရှေ့ဆက်မတိုးနိုင်တော့ဘူး။ကြောင်ပိတ်မိနေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Led to blind alley.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမ်းမင်းတင်ပြခဲ့တဲ့ idiom အသုံးလေးဖြစ်ပါတယ
်။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်။အခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။မတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်ထားတာပါ။
လာညချမ်းပါရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကကြိုးဆိုပါတယ်ဒီကနေ့ဆွေးနွေးချရမယ့်အကြောင်းအရာကတော့ဒီမြန်မာပြည်သူလူထုအတွက်အလို့အကန့်အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်မယ့်အလားအလာအခြေအနေဖြစ်ပါတယ်အလို့အကန့်ရှာဖောက်မှုကြောင့်လူမှုဒုက္ခအဝဝနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူအများစုအတွက်အလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်ဖို့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပဲအဓိကမှီခိုချရမလားပြည်တွင်းကစီးပွားရေးလုပ်ငန်းကြီးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရောအလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်မလားအခြေခံပြည်သူတွေအတွက်ဘလို့အခမ်းကဏ္ဍတွေမှာအလို့အကိုင်ဖန်တီးပေးဖို့လိုအပ်နေတယ်လဲဆိုတာတွေကိုဆွေးနွေးကြရအောင်ပါရှင်။ပြည်내ဆွေးနွေးကြမယ့်ပုံကိုယ်တွေကတော့ Triangle Women အဖွဲ့ကဒေါခင်လေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးကော်မတီမှလည်းတာဝန်ယူခဲ့ဘူးသူစီးပွားရေးလုပ်ငန်းရှင်ကြီးဦးမင်းခင်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။အခုတော့ဆရာဦးမင်းခင်နဲ့စားကြရအောင်ပါရှင်။ဆရာဦးမင်းခင်ရှင်ဒီမြန်မာနိုင်ငံရဲ့ဘလို့စီးပွားရေးကဏ္ဍတွေကနေအလို့အကိုင်အခွင့်အလမ်းသစ်တွေများဖန်တီးလာနိုင်မဲ့အလားအလာရှိနိုင်ပါတယ်ရှင်။ဆရာစပြီးဆွေးနွေးပေးပါ
ဒါကလည်းပိုင်းပြရမှာပေါ့ဗျာ။ဒါပေမဲ့တော့အခွင့်အလမ်းရှိနေတဲ့အခွင့်အလမ်းကောင်းတဲ့နေရာမျိုးနေရာရဲ့တပ်ပြီးလက်ပြီးအလုပ်ပြန်လုပ်နိုင်တဲ့အခြေအနေတွေပေါ့။ဒီအလေးခံခံရတယ်ပေါ့။ဆိုတော့ဟိုဒီကရမ်းဗမာနိုင်ငံမှာအများစုတဲ့အလုပ်ကိုင်းနေရာဖြစ်တဲ့ကဏ္ဍကတော့တစ်ခုရှိပါတယ်။တစ်ခုကနေရာစိတ်ပြီးကဏ္ဍလေ။နောက်တစ်ခုကနေရာစိတ်ပြီးနေတဲ့ဆိုင်လုပ်ငန်းတွေအပါအဝင်ဖြစ်တယ်အတူတူလက်စားလုပ်ငန်းစီးပွားရေးလုပ်ငန်းတွေကလည်းအဲဒီကဏ္ဍနှစ်ခုကိုပုံချိုးတိုးတက်အောင်လုပ်နိုင်ရင်ကျွန်တော်တို့လောက်ကခွင့်ရကပြည်သူခြေရာကိုဟိုပို့လို့ရမယ်ဒါပေမဲ့ဒီကိစ္စတကယ်ကောင်းတဲ့ပုံလို့ဆိုတဲ့အခါကျတော့အဲဒီနှစ်ခုလုံးက
ကျွန်တော်တို့ဟိုဒီစီးပွားရေးဟိုရတာရေးဆွေးတဲ့ကဥပဒေကမှပါရင်းနဲ့လက်တွေ့အကောင့်တွေဖော်ရင်းရှိတဲ့အပိုင်းကတော့ဒီဒေမီယာလို့ဒေမီယာဖော်မလဲဆိုတာကဒီတစ်ခုရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်အဲ့တော့မက်ခင်လေးကိုအလှည့်ပေးချင်ပါတယ်မက်ခင်လေးကိုကျွန်မမေးချင်ပါတယ်ဒီမြန်မာပြည်သူတွေရဲ့အများစုဖြစ်တဲ့အခြေခံလူတန်းစားတွေပေါ့နော်အခြေခံလူတန်းစားတစ်ရက်အတွက်ဘလို့အလို့အကင်မျိုးတွေများအဓိကလိုအပ်နေပါသလဲရှင
်ခုနဟိုဆရာဦးမင်းခင်လည်းပြောသွားတာပေါ့နော်ဒီကျွန်မတို့ကဟိုစိုက်ပျိုးရေးနိုင်ငံဖြစ်တယ်ဟိုနောက်ပြီးတော့ကုနိုင်ငံရဲ့အခြေအနေမှာလည်းအရင်ကြီးမားတဲ့စီးပွားရေးဟိုညင်းညွတ်နိုင်မှုကြီးတွေမရသေးဘူးဆိုတော့ကျွန်တော်တို့ကဒီလိုမျိုးပေါ့ဟိုအခွင့်အမ်းဆိုတဲ့အခါမှာအခုရှိနေတဲ့စက်ယုံအလုပ်ယုံတွေမှာပဲအလုပ်လုပ်မလားပေါ့နော်အခြားသောကုမ္ပဏီတွေမှာအလုပ်လုပ်မလားဒါမှမဟုတ်လို့ရှင်ကိုပိုင်စီးပွားရေးပေါ့နော်တေးလေးတွေပေါ့ခုနပြောတဲ့ကျွန်တော်တို့ဒီဟိုစတိုးဆိုင်တေးလေးတွေဖွင့်တာလေတို့မဟုတ်ရင်လမ်းဘေးမှာဥမာကိုရဆိုင်ဖွင့်တာအစားပေါ့နော်ဒါလည်းအလုပ်ကန်ခွင့်လန်းတဲ့မှာအချိန်ပြည့်ဘူးကြည့်ပါတယ်အဲ့တော့အများစုကကျမတို့ကပညာရေးလဲအားနေတယ်တော့အရင်းကြီးလဲအားနေတဲ့ခါကျတော့ပညာရှင်မှဝန်ထမ်းတွေလုပ်တယ်ဆိုတာလဲဟိုအတိုင်းအတာတစ်ခုဒီမှာသူတို့မှာအကန့်အသတ်တွေရှိကောင်းရှိမယ်ဝင်ငွေအားချင်းကောင်းဖြစ်ကောင်းဖြစ်မယ်ပေါ့နော်အချိန်အဲ့ခါကျတော့ကိုယ်ပိုင်အနေနဲ့ပဲသူတို့ကလုပ်ဆိုလို့ရှိရင်ဘာလုပ်မလဲဈေးပဲရောင်းလိုက်တယ်အကူရဆိုင်လေးဖွင့်လိုက်မယ်ပေါ့နော်လမ်းဘေးမှာဈေးရောင်းလိုက်မယ်ဆိုတော့တဖြည်းဖြည်းနဲ့ဈေးဝယ်သူတဲ့ဈေးရောင်းသူပိုများလာတာလဲဒါကျမတို့အလုပ်ကန်ခွန်လန်းနေနေနေပြီးရဲဆိုတဲ့ဟာကိုပြတယ်လို့ထင်တယ်
ဟုတ်ကဲ့ပါရှင်ကျေးဇူးပါအခုတော့ကျမတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ပထမတော့ဒီနယူးယောက်ကကိုခိုင်ဆိုးရှိပါတယ်ကိုခိုင်ဆိုးပါဝင်ဆွေးနွေးပေးပါရှင
်နိုင်ငံခြားကနေပြီးသွားနေကြတယ်အလောက်ရှာဖို့သွားနေကြတယ်အဲ့ဒီလူတွေအဓိကကကိုပြည်ထင်မှလည်းအလောက်မရှိတာမဟုတ်ဘူးအလောက်ရှိတယ်အလောက်ရှိတော့ကျွန်တော်တို့ကဘာလို့ဆိုရဲအလောက်ရှာပေးနိုင်တဲ့နေပြီးအေဂျင့်မရှိဘူးအေဂျင့်မရှိဘူးဆိုတော့ရန်ကုန်မြို့မှာလိုအဲ့လိုမျိုးတွေမှာပေါ့နော်အဲ့ဒီမှာနေပြီးဟိုအလုံးကရှာပီးရှာဖွေတဲ့နေပြီးရှာပီးတဲ့ဟိုကိုတရားတန်ကြီးပေါ်တော့ဒီမှာနေပြီးဟိုအလုံးချက်ဖြစ်မယ်အလုံးဆော့ဖြစ်မှာပေါ့ဆဲယုံတွေဖြစ်မယ်ဟိုလေသမားအလုံးတွေဖြစ်မယ်ဥယျာဉ်ဆိုင်အလုံးတွေဖြစ်မယ်ဗယံအလုံးတွေဖြစ်မယ်အဲ့ဒီလိုအလုံးရှာပီးတဲ့အေဂျင့်ရှိဖို့လိုတယ်မြန်မာနိုင်ငံထက်မှာက
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကိုခိုင်ဆိုအဲ့တော့စင်ကာပူကကိုမျိုးအောင်ရှိပါတယ်ကိုမျိုးအောင်ပါဝင်ဆွေးနွေးပါရှင်
ဟုတ်ကဲ့အခုကျွန်တော်လက်ရှိဒီဘက်မှာအလုံးလုံးနေရတဲ့အခြေအနေပေါ်မူဒီကပြမယ်ဆိုအခုလက်ရှိကာလမှာဒီဘက်ကလုပ်ငန်းရှင်တော်တော်များများကမြန်မာပြည်ထဲကိုတွားဖို့အနေထားရှိနေပါတယ်တချို့ဆိုလည်းလုပ်ငန်းလိုင်စင်တင်ပြီးစောင့်ဆိုင်းနေကြပါတယ်အဓိကမြန်မာပြည်မှာနိုင်ငံခြားကုမ္ပဏီတွေပြပကုမ္ပဏီကြီးကြီးမြတ်နေပြီးဝင်ရောက်လာပြီဆိုလို့ရှိရင်အဓိကကျွန်တော်တို့ပြည်တွင်းအနေနဲ့ကဏ္ဍပေါင်းစုံအနေနဲ့ဝင်လာမှာဖြစ်တဲ့အတွက်နံပါတ်၁ကတော့နည်းပညာပိုင်းဆိုင်ရာမြင့်တက်လာဖို့ရှိပါတယ်နမနိကသူတို့ရဲ့အတွေးခေါ်ယူဆအလုပ်ပုံကင်ပုံလေးတွေကတချို့အရာလေးတွေကကျွန်တော်တို့မြန်မာပြည်မှာအားနည်းနေတဲ့အပိုင်းတွေရှိတယ်။အဓိကဘာလဲဆိုတော့ကျွန်တော်တို့မြန်မာပြည်မှာအခုလက်ရှိကြုံတွေ့နေရတဲ့အရာကာလန်ပိတ်ဆို့မှုတွေနောက်ပြီးကြတော့အချိန်မရောက်ရှိမှုတွေအဲအဲ့ဒီလိုမျိုးတွေကကြတော့ကျွန်တော်တို့ဒီပြပလုံရှင်နေပေါ်မှာမူတည်ပြီးတော့ကျွန်တော်အကြံဉာဏ်လေးတွေရနိုင်တယ်။စင်ကူမှာလည်းမျိုးလေးကကျင့်ကျင့်လေးပဲတို့တော့သူတို့ရဲ့တည်ဆောက်ထားတဲ့ပုံကံဒီအဲ့ဒါမျိုးတွေအကုန်လုံးကမြန်မာပြည်မှာရောက်လာမယ်ဆိုလို့ရှိရင်အရင်ကောင်းပါပ
ါဟုတ်ကဲ့ပါရှင်ကျေးဇူးပါရှင်ခွန်မျိုးအောင်ကျေးဇူးတင်ပါတယ်အခုတော့ဆရာဦးလှမြင့်ဆရာဦးလှမြင့်ပါဝင်ဆွေးနွေးပါရှင်ဆရာဦးလှမြင့်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဟိုကျွန်တော်တို့မြန်မာနိုင်ငံတမိုင်းနဲ့စီဝိုင်းတမိုင်းပေါ့နော်ဟိုကိုလိုနီခေတ်တုန်းကကျွန်တော်တို့ဗမာပြည်ကဒီကမ္ဘာမှာဟိုဆန်ကိုအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ခဲ့ပါတယ်အဲ့လိုဖြစ်ခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီခေတ်ကလည်းပဲကျွန်တော်တို့ဒီပါတီနေရှင်နဲ့ကော်ပိုရေးရှင်းနေရှိပါတယ်ဟလာဘူလင်ညာပူတို့ဟိုစတီဘာသားတို့ပေါ့နော်သူတို့ကတော့ကမ္ဘာဈေးကွက်အထဲမှာဝင်ဆန့်ပြီးတော့ကမ္ဘာပြည်ဟာဆန်စပါးနဲ့အဆင်ပြေတယ်ဆိုတာကိုသူတို့သိတယ်အဲ့တော့ဟလာသူတို့ကတခါတစ်ဖက်မှာလည်းပဲဒီငွေကြေးရင်းနှီးညွှန်းနှံမှုပိုင်းနေတဲ့သူတို့ကခေါ်သွင်းလာတယ်အဲ့ဒီအတွက်ကျွန်တော်တို့ဟလာဗမာပြည်ဟာဒီကမ္ဘာဈေးကွက်နဲ့ထိတွေ့ပြီးတော့ဒီနံပါတ်၁ဒီ export ဘာလို့လဲဒီဆန်တင်ပို့တဲ့နိုင်ငံဖြစ်လာတယ်အဲ့လိုပဲကျွန်တော်တို့ဒီနေ့ခေတ်မှာလည်းပဲဟိုဒီနေ့ခေတ်မှာဆန်းတဲ့ဘာညာတော့မဟုတ်ဘူးပေါ့နော်ကျွန်တော်ဆိုလိုတာကဒီလိုဟလာနိုင်ငံတကာကော်ပိုရေးရှင်းကြီးတွေဝင်လာနိုင်အောင်ကျွန်တော်တို့လက်ရှိဆိုရတယ်ပဲဆန်းကြောင်းတွေသူတို့ဖွင့်ပေးဖို့လိုပါတယ်စင်ကာပူလည်းဒီလိုပဲလုပ်ခဲ့ရတယ်အဲ့ဒါမျိုးတွေ
ဟုတ်ကဲ့ပါရှင်တ
ို့ရဲ့ဟလာနိုင်ငံတကာငွေကြေးရှင်းကြီးတုံ့နှံမှုတွေအဲ့ဒါတွေလည်းပဲဖွင့်ပေးရင်ကျွန်တော်တို့ကဟိုဘယ်ဟာရလို့ကျွန်တော်ကအတိအကျတော့ကျွန်တော်မပြောလို့ပါဘူးသို့တော်လည်းပဲအဲ့ဒီအလားအလာတွေကိုဒီလိုဖွင့်ပေးခြင်းအပြင်လုပ်ကင်နေရ ပေါ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
။နောက်တစ်ခုဒီကျမတို့ရဲ့ဟိုသောရရှင်တယောက်ဖြစ်တဲ့ဦးထီလာမောင်မိထီလာကထီလာမောင်ရေးထားတဲ့စာမှာဆိုလို့ရှင်လဲသူကဒါမြန်မာနိုင်ငံမှာလူရေအများဆုံးလူဒန်းစားဟာကျေးလက်ဒေသတောင်သူလယ်သမားလူဒန်းစားဖြစ်ပါတယ်ဒီလူဒန်းစားဟာဆင်းရဲမွဲတေမှုတန်အခမ်းအနားဆုံးလူဒန်းစားဖြစ်ပါတယ်တဲ့။ဘာကြောင့်ဒီလူဒန်းစားဆင်းရဲမွဲတေရတယ်လဲ။လေယာဉ်လုပ်ငန်းကိုခင့်မီဖွံ့ဖြိုးတိုးတက်အောင်လုပ်မပေးနိုင်ခဲ့ကြလို့ပဲဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းဆီယနာရှင်စနစ်ကြီးစိုးခဲ့ပြီးတဲ့နောက်ခရိုနီစီးပွားရေးသမားများနဲ့အခွင့်ဒူးကန်အနာရှင်များထွန်းကားလာတဲ့အခါမှာမြေယာများကိုအစမတန်သိမ်းယူတခြားနီးနဲ့တုံးခဲ့ကြတဲ့အတွက်တောင်သူလယ်သမားများလေယာမဲ့ဘဝရောက်အလုလက်မဲ့ဖြစ်ဆင်းရဲမွတ်တေခဲ့ကြရပါတယ်ဆိုပြီးတော့သူကစာရှည်ကြီးရေးထားပါတယ်နောက်တစ်ယောက်ကျမတို့သောရရှင် VOA သောရရှင်တူရေးထားတဲ့စာအုပ်လည်းဖတ်ပြခြင်းပါတယ်သူကတော့ဒီမြမအစိုးရအဆက်ဆက်ဟာတဲ့ကုန်းထုတ်ဆွမ်းအစုကိုအားပေးရမှာမသိတာကနံပါတ်1ပြဿနာပါတဲ့စိုက်ပျိုးရေးနဲ့မွေးမြူရေးဘက်မှာရင်းနှီးမြှုပ်နှံမှုနေပါတာအလုအကန့်ရှားပါမှုနီးပညာပိုင်းဆိုင်ရာအားနည်းမှုကိုဖြစ်ပေါ်စေပါတဲ့နမနဲ့ပြဿနာကမလိုအပ်တဲ့နေရာတွေမှာငွေဖြုံးတီးနေတာပါတဲ့ဆိုပြီးတော့သူကမလိုအပ်တဲ့နေရာတွေမှာတော့စစ်အသုံးစရိတ်မြင်မာခြင်းကုန်ထုတ်မှုတွေထက်အကျိုးဆောင်လုပ်ငန်းတွေကိုဦးစားပေးဆောင်ရွက်တာဟာတိုင်းပြည်အတွက်အလွန်အကျိုးရုပ်တယ်လို့ထင်ပါတယ်တဲ့နမ3ပြဿနာကတော့တာဝန်ရှိတဲ့လူတွေကစီမံခန့်ခွဲမှုမှားယွင်းတာပါတဲ့အစိုးရအစ်စ်တက်လာတိုင်းမြို့ကြီးတွေမှာမြို့သစ်တွေဆောက်အစိုးရဘတ်ဂျက်ငွေတွေဖြန့်ပေးတာလုံးတင်နေကုန်ထုတ်လုပ်မှုအတရင်တံမိုးကိုတွက်ချက်ပြီးငွေဆက်ကိုအစ်စ်ရိုက်နှိပ်လဲပတ်ငွေအတွင်ထဲ့တင်ပါတယ်တဲ့ကုံစင်းနှုံတက်တာကုံထုတ်ရန်တရားကိုအာယုံဆိုင်မဆိုင်ဆိုတာနဲ့ပဲဆိုင်ပါတယ်ဆိုပြီးတော့ရေးထားပါတယ်အဲ့တော့အခုအစိုးရသည့်အနေနဲ့ရောဒီမြန်မာပြည်သူအများစုအလုလုကင်နေတဲ့အများစုရဲ့ဒီအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့လေယာဉ်လုပ်ငန်းကိုဘလို့ပုံစံမျိုးနဲ့များဖွံ့ဖြိုးလာအောင်လုပ်ပေးနိုင်မလဲရှင်ဆရာဦးမင်းခင်ဆရာအဲ့ဒါလေးဆွေးနွေးပေးပါ
ဟုတ်ကဲ့ဒီစနေတဲ့ကြတဲ့အားလုံးလို့ပြောမြန်ပါတယ်။တော့အဓိကရေးကြတာအဲ့ဒီစနေတဲ့တော့ချက်တွေကိုစက်တူဘယ်လိုအကောင့်ထည့်ဖို့မလဲ။အဲ့ဒါတွေဘယ်လိုချိတ်ဆက်ကြမလဲဆိုတာကအရေးကြီးတယ်။ဆိုတော့ဒီနေရာမှာကျွန်တော်ကတမယူကြောက်မှုတဲ့မိတွေလည်းကျွန်တော်တို့သုံးပါမယ်။ခုနကပြောတဲ့နိုင်ငံကဖြိုးရည်လုပ်ငန်းကြီးကိုခေါ်ပြီးတော့ဟာဆိုရတာဒီအမှုလုပ်မှာကိုထုတ်နေအောင်ထုတ်ပြီးတော့အလားတူထုတ်ကုန်လေးဟိုအစီအကွက်ပေါ်အောင်ဒါမျိုးဒီတာမန်နဲ့သူစင်ကာပူကဘာလို့သူ့နိုင်ငံကျင်းလို့မှလုပ်သလိုကိုယ်နိုင်ငံမှာလည်းလုပ်နေအောင်ပြရတဲ့လိမ်းလားမျိုးလည်းကျွန်တော်တို့သုံးလို့လုပ်တယ်။နောက်တစ်ခုကဒီကျွန်တော်တို့အရင်ကလိုဟိုခင်ဗျာတမျိုးနှမျိုးတွေကိုကျွန်တော်အာရုံစိုက်လို့မရတော့ဘူး။ဒါတိဖြစ်နိုင်တာဥမာကျွန်တော်တို့လောလောဆယ်တဲလို့ပြနိုင်မျိုးကကျွန်တော်တို့အလားကိုဆိုင်နိုင်ရပြည်နိုင်နေတဲ့ကပို့ဝင်နိုင်လေအဲ့ဒါပို့ကုန်မှလည်းအဆင်ပြေပြီထိထိုင်တိုင်းမှာပါနေတယ်ဆိုတော့အဲ့ဒါမျိုးတစ်ဖက်ကအားပေးတယ်တစ်ဖက်ကလည်းကျွန်တော်တို့ကဟိုအမျိုးဆုံးဟိုကျွန်တော်တို့ဘာသာဖိုင်လုပ်တဲ့ပြောမှာပေါ့ဟိုအမျိုးဆုံးခွဲပြီးတော့ဟိုဒီအမျိုးမျိုးထုတ်ဆိုင်နေတာမျိုးကျွန်တော်လုံအောင်လို့လုပ်တယ်အဲ့ဒါလည်းဒီကကျွန်တော်အချိန်ကတော့အစိုးရကပါဘူးပါမှဖြစ်လေအစိုးရဒီစကားကျေးဇူးကိုကြေမဖြစ်နိုင်ဆိုတော့ကျွန်တော်တို့လူတွေကျွန်တော်တို့ကလည်းရရှိစေရရဲ့ဒီပါတီကိုရင်းမယောရှိကောပေါ်ချင်ရဆရာမယောကျွန်တော်တို့ဒီဝိုင်းမြရားမယောဓာရီတော့ဟိုချထားပြီးသားပဲဆိုတော့လက်တွေ့ဘယ်လိုကောင်းတယ်ပုံမလဲအဲ့ဒီကိစ္စကကျွန်တော်တို့အရေးကြီးတယ်ဆက်လက်တာလက်ရှိစိုးရရဲ့ဟိုလုပ်ငန်းပေါ့လေ
ဟုတ်ကဲ့ပါရှင့်ဆရာဦးမင်းခင်ကျေးဇူးပါအဲ့တော့မခင်လေးကိုကျွန်မတလှည့်မေးချင်ပါတယ်ဒီအခြေခံလူဒန်းစားအမျိုးသမီးတွေအနေနဲ့အသေးစားလုပ်ငန်းလေးတွေမှာသူတို့ဘယ်လိုလုပ်ငန်းတွေမှာအာရုံစိုက်ပြီးလုပ်နေကြပါလဲ
ဟုတ်ကဲ့သူအသေးစားငွေချေးရလဲခုနောက်ပိုင်းမှာတော့ကျွန်တော်တို့ကခုနပြောသလိုပေါ့နော်အရင်တော့ကတော့ INGO တွေကုလသမဂ္ဂလက်အောက်ခံတွေနောက်နိုင်ငံတကာကအဖွဲ့အစည်းတွေနေလာပြီးတော့ဟိုရက်ရွာထဲမှာရှိတဲ့သူတကင်ကျေးရွာထဲမှာရှိတဲ့အမျိုးသမီးတွေကိုပတ်စံကြည့်တာပေါ့သူတို့ရဲ့ idea လဲအမျိုးသမီးတွေလည်းတမပတ်စံရှိနေပတ်စံကန်ပြီးတော့ manage လုပ်နိုင်ရင်ဒီအိမ်အောင်စုအတွက်ပို့ပြီးတော့ဟိုတာယာရဲဝင်ဝင်ကောင်းမယ်ဆိုလို့ရွေးချက်နေပေါ့ဟိုရာဂိုင်နှုံးကိုသူတို့ကအစားရအရှုံးတစ်ဝက်နှစ်တစ်ဝက်လိုမျိုးပေါ့နော်အရင်တစ်ဝက်ဟို ရှုံးတာလည်းတဝက်လို့ဟိုတတ်မှတ်ပြီးသားပါဟိုလုပ်တဲ့သူတွေကဒါပေမဲ့ဘာလို့လဲဆိုတော့ကျွန်မသိရတာဟိုအများကြီးအောင်မြင်တယ်လို့ကျွန်တော်ပြောလို့မရဘူး။ဒါလည်းတက်ရည်စီးပွားရေးအစီအစားကြောင့်လည်းပါမယ်။အဲ့ဒီလူတွေရဲ့အသိပညာနော်လုံနိုင်ငံနိုင်ငံစွမ်းပေါ်မှာလည်းမူတည်မယ်လို့ထင်တယ်။တချို့ဆိုရင်ဆုံးတာများတယ်။ဘာလို့ဆိုကျွန်တော်တို့သိနေတဲ့အမျိုးသမီးတွေဆိုသူတို့ဒီပတ်စံဒီနေ့သွားယူရမယ်ဟေးဒီသူကခေါ်တာပေါ့နော်ဒီအဖွဲ့ကပေးမဲ့ပတ်စံသွားယူရမယ်နေယူပြီးရင်သူကအကျွေးဆက်တာတွေအခြားသောပစ္စည်းလေးတွေဝယ်တာတွေလုပ်တဲ့အခါကျတော့ဒါသူတို့ရဲ့ဟိုအရင်းကြီးဆိုတဲ့အဲကိုမရောက်ခဲနဲ့မိသားစုဒီလေပတ်ဖို့အတွက်ပေါ့နေ့စဉ်ပေါ်ကလေပတ်ဖို့အတွက်မှရောက်သွားတဲ့အခါကျတော့တိတ်ပြီးတော့ဟိုအရင်ကြီးမလုပ်လိုက်နိုင်ဘူးပေါ့နော်ကျွန်တော်အခု
အဲ့တော့ဆရာဦးမင်းခင်ရှင်အဲ့တော့မြန်မာနိုင်ငံကကုန်ကျန်းတင်ပို့တဲ့နိုင်ငံဖြစ်နေပါတယ်အခုလောလောဆယ်မှာတော့ဟိုကြားလဲကြားခဲ့ပါပြီအဲ့တော့ဒီကုန်ကျန်းကိုတဝက်တစ်ပြက်တစ်ပိုင်းတစ်စလောက်ဖြစ်ဖြစ်ကုန်ကြောလုံနိုင်တဲ့အနေအထားမျိုးများဟိုဖြစ်လာနိုင်ပါသေးသလားကုန်ကျန်းကလည်းကြံရောကြံသေးရလားတော့မသိပါဘူးဆရာဘလို့များသဘောရပါလဲ
ကုန်ကျန်းဆိုတာကတရားဝင်ကုန်ကျန်းလာလို့ကန့်တာအများကြီးရှိတာပေါ့နော်ဒါကြောင့်လေကိုယ့်ကြံရောထုတ်နေအောင်မှာကျွန်တော်ကိုထုတ်တဲ့ကြံသာတာကိုခုနကတန်လို့ထုတ်ကုန်ထုတ်နေအောင်လို့လို့လာပေါ့ဒါပေမဲ့တခါခုနစိုက်ပြီးပြန်မှန်လို့ဟာမျိုးကိုလည်းကျွန်တော်ကတံမိုးခွင့်ပြီးတော့တံမိုးပေါင်းထည့်ပြီးတော့ဆဲလို့အဲ့လိုပြောကြတာပေါ့အဲ့လိုအဲ့လိုလုပ်ပြီးတော့ကျွန်တော်တို့ပို့နိုင်မှုလည်းလို့တယ်အဲ့ဒီနေရာမှာကျွန်တော်တို့စီဝါရေးဒီပြည်သူရှင်တွေသူတို့လူသားတွေကိုစီခွေကြတဲ့ကတင်ရရှိနေအမျိုးဟိုဝါရကတော့ဒီတမန်ပေါ့သူတို့ရဲ့လိုအပ်ကိုဒါအစိုးရရဲ့အတွင်းကြီးကိုစနေကြတော့ပြီးတော့မကုန်လာလို့မကုန်အောင်မဖြုံးလို့လည်းတောင်းပြီးတော့ဆယ်လို့အဝပြင့်ပေးပြီးတော့အဲ့ဒီဝင်လို့အားရဲ့ဆွဲအားနဲ့ကိုထုတ်လို့မပြက်လာပေါ့ဆိုတော့ဒါကတစ်ခါကလည်းကိုကဒီကောင်ဝင်လို့အတက်လာတယ်ဟိုဆိုတဲ့ခါမျိုးမှာကျွန်တော်တို့ဒီကဟိုတောင်းအားကတော့ရလာမယ်ဆိုတော့နိုင်ငံသားလာကြည့်လာဒီလိုလည်းမဖြစ်ဘူးနိုင်ငံသားကုန်ရောတွေလာကိုကကုန်ရောမထုတ်နိုင်ဘူးလည်းမဖြစ်ဘူးဆိုတော့ဒါလေးလည်းကျွန်တော်တစ်ခါကကိုစီမံခံရလို့လေနောက်တစ်ခုကအများတီတူပါဝင်ကိုပြောင်းလာနိုင်လို့လို့လေဆိုတော့ကျွန်တော်တို့နိုင်ငံကဟလာစီအိုင်နိုင်ငံကြီးကိုခေါ်မယ်ဆိုရင်ဆက်စီအိုင်နိုင်ငံကြီးကိုပြန်လာပြီးလုပ်နေအောင်ကျွန်တော်တို့တိုင်းပြည်ကျေလူကြီးနေထားအခြေဝဲနေထားလေခိုက်ပြီးအောင်ကျွန်တော်ကပုံစံချပြရမယ်ပြည်သားရတော့လည်းမတိကအစိုးရပါဖို့ပါမယ်ခါမျိုးဖြစ်အောင်နော်နောက်တစ်ခုကဟိုအများပါနိုင်ရမယ်အဲ့တော့ဒီဟာကိုအစိုးရကိုယ်တိုင်ဝင်ပြီးတော့အစိုးရပါပြီးတော့ဟိုသူ့ဟာတွေပြတ်လာအောင်ပေါ့ပြတ်လာအောင်စီမံခံရတဲ့အခါမှာအရေးကြီးတဲ့ချက်ကဒီလိုပါဖြစ်နေတဲ့အခြေအနေမှာကျွန်တော်သိဖို့လိုတယ်နော်ပြီးပြီးတော့ဟိုပညာရှင်တကယ်လားလို့ပညာရှင်အားကိုးနေတဲ့အခြေအနေမှာသိဖို့လိုတယ်ဒီပေါ်မှာအများရဲ့အတန်တစ်ခါက transparency ပြောနေကြတယ်အများသိအောင်နောက်ပြီးတော့အများရဲ့အတန်အများရဲ့အတန်ဆရာပြည်ရင်းကပြပါရရပေါ့နော်ပါရီပါပါပြီးတော့ဒီလိုအကောင့်ကိုတင်နေတယ်လို့ပြောတင်နေဆွမ်းမျိုးကိုပြာကြီးတွေရှင်းလိုက်ရရှိပေါ့အဲ့လိုအရင်ကလေကျွန်တော်အကောင့်ကိုဖော်နိုင်မှဒါကတကယ်တမ်းကျွန်တော်ကိုထူးထော်ဖြစ်လာမယ်ခုနကပြောနေကုန်ရမ်းနေလို့လေဒါကကုန်ရောနေလေကိုကထုတ်လာနိုင်မယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရှင်းနာခွင့်ပြုပါရှင်ပြန်နိုင်ဆွေးနွေးပေးကြတဲ့အမမတ်ခင်လေးနောက်ဆရာဦးမင်းခင်နဲ့ပါဝင်ဆွေးနွေးကြတဲ့ကျမတို့သောရရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်မတ်တင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့ VOA အင်္ဂါညတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်းရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။လွန်ခဲ့တဲ့၄နှစ်ကအမေရိကန်ပြည်ထောင်စုအီသီယိုးပီးယားနဲ့အိန္ဒိယနိုင်ငံတို့ဟာကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့အတူလက်တွဲပြီးတော့ကမ္ဘာတဝန်းအသက်၅နှစ်အောက်အရွယ်ကလေးငယ်တွေအသက်မဆုံးရှုံးစေရေးအတွက်စင်ဆက်မပြတ်လှုပ်ရှားမှုမှာဝိုင်းဝန်းလှုပ်ဆောင်ကြဖို့ဆုံးဖြတ်ခဲ့ပါတယ်။ရည်မှန်းချက်ကတော့ကလေးငယ်တည်ဆုံမှုရော့ကျစေရေးဖြစ်ပြီး2035ခုနှစ်အရောက်မှာအဆိုးရွားဆုံးတိုင်းပြည်တွေအတွင်းမွေးဖွားတဲ့ကလေးငယ်တထောင်မှာတည်ဆုံသူအယောက်20အထိကျဆင်းသွားအောင်လှုပ်ဆောင်ဖို့ဒီရေအတွက်အောက်ရရှိထားပြီးတိုင်းပြည်တွေမှာလည်းဒီတိုးတက်မှုကိုဆက်ပြီးတော့ထိန်းသိမ်းထားစေဖို့ဖြစ်ပါတယ်။အခုလိုလှုပ်ရှားမှုအပြင်ကာကွယ်တားဆီးနိုင်ရည်ရှိတဲ့ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တည်ဆုံမှုအဆုံးသတ်ရေး USA ကဦးဆောင်တဲ့အစီအစဉ်ကဖော်ထုတ်ထားတဲ့တည်ဆုံမှု80%ရခိုင်နှုန်းရှိတဲ့ဦးစားပေးနိုင်ငံပေါင်း24နိုင်ငံကိုလည်းဒီမှန်ချက်အတိုင်းဖြစ်အောင် စီစဉ်ဆောင်ရွက်နေပါတယ်။ရရှိလာတဲ့အဖြစ်အရကလေးငယ်တွေအသေးပြောက်နေပါလာတဲ့အချိုးစားဟာအရင်ကတကြိမ်တစ်ခါမှမမြင်တွေ့ခဲ့ရဘူးပါဘူး။ကိုဝင်ဆောင်မိခင်မိဖွားစဉ်တည်ဆုံးမှုဟာလည်းပုံမနေပါသွားခဲ့ပါတယ်။ USA ရဲ့ကြိုးပမ်းမှုကြောင့်ဦးစားပေးနိုင်ငံ24နိုင်ငံမှာကလေးငယ်ပေါင်း 4.6 တန်းနဲ့မိခင်2သိန်းတို့ရဲ့အသက်တွေကိုကူညီကယ်ဆယ်ပေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတီတာထင်ရှားတဲ့အောင်မြင်မှုတွေရရှိခဲ့ပါတယ်။ဥပမာအားဖြင့်အိန္ဒိယနိုင်ငံအတွင်းငွေကင်းစကလေးတည်ဆုံးမှု73ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။တန်ဇေးနီးယားနိုင်ငံမှာကိုကံအားနေပါတဲ့အရာမှာနေထိုင်တဲ့အကာအကွယ်မဲ့ကလေးငယ်တွေ95ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။ဒီမိုကရက်တစ်ကွန်ဂိုတမရနိုင်ငံတဝန်းလုံးအနေနဲ့လည်းပထမအဦးဆုံးချိန်ဖြစ်ငှက်ဖျားရောဂါအစီအစဉ်မှာအကျုံးဝင်သွားစေခဲ့ပါတယ်။ဒီထက်လည်းပုံမိုတိုးတက်ကောင်းမွန်စေဖို့အတွက်ကျွန်တို့မျှော်လင့်ထားပါတယ်။ USA ဟာဦးစားပေးအဆင့်တတ်မှတ်ထားတဲ့နိုင်ငံတွေကလူဦးရေအားလုံးရဲ့အစင်းရဲဆုံးလူ40ရာခိုင်နှုန်းရဲ့ကလေးတွေနဲ့ကိုဝင်ဆောင်မိခင်တည်ဆုံးမှုအဆုံးသတ်နိုင်ရေးအတွက်ကြိုးပမ်းနေကြပါတယ်။2020ခုနှစ်အရောက်မှာမိခင်နဲ့ကလေးငယ်ပေါင်း8တန်းရဲ့အသက်ဘေးကိုကာကွယ်မှုပေးနိုင်ဖို့မျှော်လင့်ထားပါတယ်။ဒီအစီအစဉ်မှာတိုးချဲ့ပြီးတော့မြန်မာနိုင်ငံကိုလည်းဦးစားပေးတန်းပီစင်းမှာထည့်သွင်းဖို့ရှိနေပါတယ်။တချိန်ကအလွန်ခက်ခက်ခဲခဲဖြည့်ရှင်းမှရနိုင်မယ့်ကိစ္စတွေကိုဖြည့်ရှင်းလို့ရနိုင်တဲ့ပြဿနာတွေအဖြစ်ပြောင်းလဲပစ်နိုင်ခဲ့ပြီလို့ USA ရဲ့အုပ်ချုပ်ရေးမှူး Gail Smith ကပြောပါတယ်။တိုးတက်မှုအောင်မြင်မှုအတိုင်းအတာကိုလည်းကျွန်တော်တို့တွတ်ဆနိုင်ခဲ့ပြီဖြစ်ပါတယ်။တက်ရောက်မှုကြီးကြီးမားမားရှိနိုင်တဲ့အထောက်အထားတွေတွေ့ရတဲ့နေရာတိုင်းကိုကျွန်တော်တို့ဝင်ရောက်ဆောင်ရွက်နိုင်ပါပြီ။ကျွန်တော်တို့အနေနဲ့အရှင်အဟုန်မြင့်တင်လှုပ်ဆောင်နေပြီးကလေးတွေနဲ့မိခင်တွေအတက်မဆုံးရှုံးရအောင်ကာကွယ်မှုပေးနိုင်တဲ့ကဘာကြီးဖြစ်စေရမယ်ဆိုတဲ့မျှော်မှန်းချက်ပန်းနိုင်ကိုမြုပ်ချရောက်ရလိမ့်မယ်လို့ယုံကြည်ထားပါတယ်ဆိုပြီးတော့ပြောကြားသွားကြောက်ပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်တွေဒါဖြစ်ပြီး FIO ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့သတင်းအကြီးအကျယ်ကိုကိုဇော်ဝင်းနိုင်ကပြောပြပေးပါမယ
်။အမေရိကန်နိုင်ငံမှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဖြစ်ဖို့တေချာသလောင်းဖြစ်နေတဲ့ Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူထားစဉ်အလို့အီးမေးတွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email server နဲ့အသုံးပြုကြတာနဲ့ပတ်သက်လို့ရာဇဝမှုနဲ့တရားဆွဲစရာမလိုဘူးလို့ပြည်ထောင်စုစုံစမ်းရေးဘူရို FBI ကပြောကြားလိုက်ပါတယ်။ရာဇဝမှုနဲ့တရားဆွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့မှာပြောလိုက်တာပါ။သတင်းပတ်ပေါင်းများစွာကြားတဲ့စုံစမ်းစစ်ဆေးမှုတွေအတွင်း Mrs. Clinton ရဲ့ email ပေါင်းထောင်ပေါင်းများစွာကိုအသေးစိတ်စစ်ဆေးခဲ့ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဟောင်းဟာအမေရိကန်ဥပဒေကိုချူဖောက်လိုစိတ်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာတွေ့ရှိခဲ့တဲ့အတွက်ဥပဒေကြောင့်ရာတရားဆွဲစရာမလိုဘူးလို့မစ္စတာကိုမီကအကြံပြုခဲ့တာဖြစ်ပါတယ်။ FBI ညွှန်ကြားရေးမှူးနဲ့အစိုးရရှေ့နေတဲ့အကြံပြုချက်အတိုင်းလက်ခံမယ်လို့လည်းနိုင်ငံတော်ရှေ့နေချုပ်လော်ရတာလင့်ချ်ကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပြီးဖြစ်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာသူရာထူးကအနားယူသွားပြီးတဲ့အခါမှာချမှတ်ခဲ့တဲ့ policy တွေအပေါ်ဆက်လက်အကောင့်ထဲပုံနိုင်ရေးစူးစမ်းလှုပ်ဆောင်တဲ့အနေနဲ့ Hillary Clinton သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်တချိန်ကပြိုင်ဘက်ဖြစ်ခဲ့သူ Hillary Clinton နဲ့အတူပူးတွဲပြီးအင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်။သမ္မတ Obama ဟာ Democrat Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ကိုထောက်ခံအားပေးတဲ့အနေနဲ့ North Carolina ပြည်နယ်မှာမဲဆွယ်စည်းရုံးစဉ်အတွင်း Hillary Clinton သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့ကိုညီဆောင်ရွက်ပေးလိုတဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ထိုင်းနိုင်ငံကြားပူးတွဲကုံတွယ်မှုကော်မရှင် JTC နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တို့အရနိုင်ငံကုံတွယ်ရေးပမာဏကိုမနစ်ကအမေရိကန်ဒေါ်လာ 9.84 ဘီလီယံရှိခဲ့ရာကအခုနှစ်မှာ10ဘီလီယံနဲ့လာမယ့်နှစ်မှာဒေါ်လာ12ဘီလီယံအထိတိုးမြင့်လှုပ်ဆောင်သွားကြဖို့ရည်မှန်းထားကြောင်းထိုင်းအစိုးရအရာရှိတွေကပြောကြားလိုက်ပါတယ်ပူးတွဲကုံတွယ်ရေးကော်မရှင် CEO ဘက်ကိုဒီကနေ့အနေပြီးတော့မှစတင်မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဥဆန်းမိုးဝေဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇီနာအဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00ထိလိုင်းနိုမီတာ3040 4950တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေနဲ့တကွပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်နေတဲ့ကျေးဇူးပါ
This program has come to you from the Voice of America, Washington.